Welcome to the Voice of America in Burmese.
Again, again, Mingla, Piwari, and Yajan Chijavazi, Kamia, Pio American, Diana Town, Sato, Milan, Sanaye, Tanila, Yajan, Season Rico, American Pidonsu, Washington, DC, Murogani, Pioia, Facebook, Samia Nagaba, Yota, Pine, Pura Biro, Lindo Mita, Thousand Nick, Kilohas, Gole, Kondonyane, Lindo Mita, Nazade, Kilohas, Nashishing Arugani, Daya, Tolum Bini, Varakamia, Genoga came also, Mema.
ဒီကနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါကျွန်တော်ကတော့ခင်လေးပါဒီနေ့အတွက်ထိတန်းရောက်သတင်းတွေကိုတော့ကုကင်မောင်စုမင်းနဲ့တူတင်ဆက်ပြီးသွားမှာပါရှင်ဒီနေ့အတွက်ထူးခြားတဲ့သတင်းတွေကတော့ရုရှားတပ်ဖွဲ့တွေကဒီပရိုဘက်ထရိုဘက်ဒီတာကိုမစ်ဆိုင်းဒုံးတွေဒရုန်းတွေနဲ့ညာလုံးပေါက်တိုက်ခိုက်ခဲ့တဲ့အကြောင်းပပူဝါနယူဂီနီနိုင်ငံရဲ့ရေပိုင်နဲ့စိတ်ကမ် ကုလသမဂ္ဂကစီစဉ်နေပါတယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေအပြည့်မှာတော့သတင်းပေးပို့ချက်တွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးမှာပါ။အဲ့ဒီအထက်ကနားဆင်ရမယ့်နမူနာတစ်ခုကတော့
ဆိုင်ကွေးဖြစ်နေတော့ပဲနည်းနည်းကြီးထူလာအများကြီးထူလာနေမယ်။မနီနီလေးပဲကြောက်။ပိတ်ကြီးရောပြောမှာပေါ့တွားကြနေရမှမရှိတော့လား
။ကရင်ပြည်မှာတိုက်ပွဲတွေကြဲကြဲပြန့်ပြန့်ဖြစ်ပွားနေပြီးစစ်ကောင်စီတပ်တွေကအရက်သားတွေရှိရာကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အကြောင်းကိုနောက်ပိုင်းမှာအပြည့်အစုံကြားကြရမှာပါ။အဲဒီနောက်ရှမ်းပြည်တောင်ပိုင်းမှာ RCSS SSA ရှမ်းတောင်တပ်ဖွဲ့နဲ့ PNLO ပို့တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒါအပြင်တရုတ်နိုင်ငံဘက်ကနေမြန်မာပြည်ဘက်ကအလုံးလုံးမဲ့သူတွေကိုခေါ်ယူခြင်းပေမဲ့မြန်မာနယ်စပ်အာဏာပိုင်တွေကကန့်သတ်ချက်နဲ့ပဲခွင့်ပြုနေပါတယ်။နောက်တစ်ခါထိုင်းနိုင်ငံမဲဆောက်မြို့မှာလည်းမြန်မာပြည်သူတွေကိုထိုင်းနိုင်ငံမဲဆောက်မြို့မှာနေထိုင်ကြတဲ့မြန်မာအလုသမားတွေကိုဖမ်းဆီးနေတာရှိပါတယ်။အဲဒီလိုသတင်းပေးပို့ချက်တွေအပြည့်မှာတော့သတင်းပတ်စင်ကဏ္ဍတွေအဖြစ်တွေ့ဆုံမေးမြန်းခန်းစီးပွားရေးအစီအစဉ်လူမှုရှုခင်းအစီအစဉ်တွေကိုလည်းကြည့်ရှုနားဆင်ကြရမှာဖြစ်ပါတယ်။ကဲအခုတော့ဒီကနေ့တနင်္လာညပိုင်းနောက်ဆုံးရထိပ်တန်းရောက်သတင်းတွေကိုကျွန်တော်ခင်မောင်စိုးမင်းနဲ့အတူမတ်ခင်လေးတို့ကပြောပြကြမှာပါခင်ဗျာ
။တရုတ်နိုင်ငံဟာပြိပခဖြစ်မှုတွေကိုရှောင်လဲနိုင်ပြီးတစ်ဖက်သက်လှုပ်ဆောင်ရင်တော့တုံ့ပြန်မယ်ဆိုတဲ့အကြောင်းတနင်္ဂနွေနေ့ကဟီရိုရှိမားမှာကျင်းပနေတဲ့၃ရက်ကြာစစ်မှုထိပ်သီးညီလာခံအပိတ်သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ
် There is clear understanding among most of our allies that in fact if China were to act unilaterally there would be a response
တရုတ်နိုင်ငံအနေနဲ့တစ်ဖက်သက်လှုပ်ဆောင်ရင်တော့တုံ့ပြန်မယ်ဆိုတာမဟာမိတ်အများစုကြားကရှင်းရှင်းလင်းလင်းနားလည်ထားတဲ့အကြောင်းအမေရိကန်သမ္မတဘိုင်ဒန်ကပြောသွားတာပါတရုတ်ရဲ့စစ်ရေးနဲ့စီးပွားရေးချင်းချောက်မှုတွေကို G7 ထိပ်သီးနိုင်ငံတွေကပြန်တွန်းလှန်မှုကြိုးစားနေချိန်မှာပဲပြိပက္ခဖြစ်လာတဲ့ကိစ္စတွေကိုရှောင်လွှဲနိုင်တယ်လို့သူ့အနေနဲ့ထင်မြင်ယူဆထားတဲ့အကြောင်းသမ္မတဘိုင်ဒန်ကပြောဆိုပါတယ်တရုတ်တနိုင်ငံနဲ့မူဝါဒကိုဆက်လက်ထိန်းသိမ်းကြမယ်ဆိုတာအားလုံးသဘောတူပေမဲ့တရုတ်ရောထိုင်ဝမ်မှာဖြစ်ချင်တာကိုနှစ်ဦးသဘောတူဖို့လိုပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ထိုင်ဝမ်ဟာတိကျလွတ်လပ်တဲ့နိုင်ငံဖြစ်ကြေညာမယ်လို့အနောက်နိုင်ငံမဟာမိတ်တွေဘက်ကမမျှော်လင့်ဘူးလို့ပြောကြားခဲ့ပြီးခွဲထွက်မယ်ဆိုတဲ့အကြောင်းကြောင့်ထိုင်ဝမ်ကိုမကျူးကျော်ဖို့ကိုလည်းတရုတ်ကိုသတိပေးလိုက်ပါတယ်။ဟီရိုရှိမားမှာကျင်းပခဲ့တဲ့ G7 ထိပ်သီးအစည်းအဝေးကိုတရုတ်ကိုစန့်ကျင်တဲ့အစည်းအဝေးဖြစ်တရုတ်အစိုးရကကြောရောင်းနောက်ခံပေးထားတဲ့ Global Times သတင်းစာကဖော်ပြထားပါတယ်ရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာသီတို့အစိုးရအကြွေးကန့်သတ်ချက်တုံ့ပြန်ရေးသဘောတူညီချက်ရရှိဖို့အင်ဗျူတော်မှာတနင်္လာနေ့ကတွေ့ဆုံဆွေးနွေးကြပါတယ်။တနင်္လာနေ့တုန်းကအောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာသီနဲ့နှစ်နာရီကြာကြာတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့ကြပြီးတော့အပြူသဘောဆောင်ရွက်ရလဒ်ရရှိခဲ့တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အစွန်းရောက်ရည်တည်ချက်တွေကိုအောက်လွှတ်တော် Republican အမတ်တွေဆွန့်လွတ်ဖို့လိုတယ်လို့သမ္မတဘိုင်ဒန်ကတနင်္ဂနွေနေ့ကပြောပါတယ်။ပါတီတရက်ရဲ့ယက်တီချက်နဲ့နှစ်ပါတီတဘောတူညီချက်မရှိနိုင်ဘူးဆိုတာကို Republican ပါတီအမတ်တွေလက်ခံရမယ့်အချိန်ရောက်ပါပြီလို့သမ္မတဂျိုးဘိုင်ဒန်ကဆက်မှုထိပ်သီးညီလာခံအပြီးမှာပြောကြပါတယ်။အင်ဗျူတော်ကတော့ကာကွယ်ရေးအသုံးစရိတ်တွေရောအခြားစရိတ်တွေကိုပါမနစ်ကအတိုင်ထားလိုတာပါ။ဒ တကယ်လို့သဘောတူညီချက်မရဘူးဆိုရင်ဘယ်အကျွေးကိုမပေးဘဲထားမလဲဆိုတာမဆုံးဖြတ်ရသေးတဲ့အကြောင်းဗန်နာယေးဝန်ကြီးဂျန်နက်ယဲလန်က NBC သတင်းဌာနကိုပြောပါရယ်သဘောတူညီချက်မရရင်ကမ္ဘာအစုရှယ်ယာဈေးကွက်ကိုထိခိုက်နိုင်တယ်လို့စီးပွားရေးလုပ်ငန်းတွေလည်းထိခိုက်နိုင်ပြီးလူသိန်းနဲ့ချီအလုံးလက်မဲ့ဖြစ်နိုင်ခြေရှိပါတယ်ခင်ဗျာ
ရုရှားရဲ့ယူကရိန်းကျူးကျော်စစ်မှာတော့ဒနီပရိုပက်ထရိုဗက်ဒေတာကိုရုရှားတပ်ဖွဲ့တွေကမစ်ဆိုင်းတွေဒရုန်းတွေနဲ့ညာလုံးပေါက်တိုက်ခိုက်ခဲ့လို့အဆောင်အုံတွေပျက်စီးခဲ့ပြီးအနည်းဆုံးလူ10ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းအရာရှိတွေကတင်းနှင်းလာနေမှာပြောပါတယ်ရုရှားတိုက်ခိုက်မှုမှာဒုံးကျည်16ဆင်းနဲ့ရှားဟက်အမျိုးအစားဒရုန်းအဆင့်20ပါဝင်ပြီးယူကရိန်းလေကြောင်းရန်ကာကွယ်တပ်တွေကခရုစ်ဒုံးကျည်4ဆင်းနဲ့ဒရုန်းအဆင့်20တို့ကိုပစ်ချနိုင်ခဲ့ကြောင်းယူကရိန်းလေတပ်ကတယ်လီဂရမ်ကတဆင့်သတင်းထုတ်ပြန်ပါတယ်။ယူကရိန်းဘက်ကနယ်မြေသိမ်းတံမြန်ထိုးစစ်ကြီးတစ်ခုစတင်မှုပြင်ဆင်နေတော့မှာပဲယခုသတင်းပတ်တွေထဲမှာရုရှားဘက်ကလေကြောင်းတိုက်ခိုက်မှုတွေကိုအရှိန်မြင့်လှုပ်ဆောင်နေတာပါ။ရုရှားရဲ့တိုက်ခိုက်မှုတစ်ခုကြောင့်ယူကရိန်းအရှိတောင်ပိုင်းကဥရောပရဲ့အကြီးဆုံးနျူကလ িয়ার စွမ်းအင်သုံးဓာတ်အားပေးစက်ရုံတစ်ခုဖြစ်တဲ့ဇာပူရီယာရှာဓာတ်အားပေးစက်ရုံရဲ့ပြင်ပဓာတ်အားလိုင်းတစ်ခုကလည်းပြတ်တောက်ခဲ့ရတယ်လို့ယူကရိန်းဘက်ကတင်းလာနေကပြောပါတယ်။အခုလောလောဆယ်မှာစက်ရုံကိုဒီဇယ်သုံးအရန်မီးစက်တွေနဲ့လေပတ်နေပြီးလက်ကျန်လောင်စာဆီ10ရက်စာလောက်ရှိသေးတယ်လို့လည်းဆိုပါတယ်။ဒါဟာရုရှားကျူးကျော်မှုစတင်ပြီးနောက်ပိုင်း9ကြိမ်မြောက်ပြတ်တောက်တာပဲဖြစ်ပါတယ်ရှင
်။ခရီးသွားလုပ်ငန်းအစီအွေအတွက်စီဝါရေးဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 အဖွဲ့ဝင်ကိုယ်စားလှယ်တွေဒီကနေ့ပဲအိန္ဒိယပိုင်ကက်ရှမီးယားဒေသကိုရောက်လာကြပါတယ်။တရုတ်နဲ့ပါကစ္စတန်နိုင်ငံတွေကကန့်ကွက်ရှုတ်ချထားတဲ့အစည်းအဝေးကျင်းပမဲ့အငင်းပွားဒေသစရင်နဂါးမြို့တော်မှာတော့လုံခြုံရေးတွေကိုထင်သာမြင်သာအောင်ချမှတ်ထားပါဘူး။မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားမြို့ကိုတစိ့တစ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဒေသအဆင့်ကနေအိန္ဒိယက2019ခုနှစ်မှာပယ်ဖျက်လိုက်ပြီးတဲ့နောက်ပထမဦးဆုံးချိန်ကျင်းပမဲ့နိုင်ငံတကာအခမ်းအနားကိုတနင်္လာနေ့နှောင်းပိုင်းမှာစတင်ဖို့စီစဉ်ထားပါတယ်။အစည်းအဝေးကနေဒေသတွင်းမှာငြိမ်းချမ်းရေးနဲ့တရားဝါပြောမှုကိုဆောင်ကျင်းပေးနိုင်ဖို့မျှော်လင့်ကြောင်းလည်းအိန္ဒိယအာဏာပိုင်တွေကပြောပါတယ်။ပတ်ဝန်းကျင်ထိန်းသိမ်းရေးခရီးသွားလုပ်ငန်းနဲ့ခရီးသွားဒေသစီမံခန့်ခွဲမှုကိစ္စရပ်တွေကို G20 ကိုယ်စားလှယ်တွေဆွေးနွေးကြမှာဖြစ်ပါတယ်။တီတန်ဆွေးနွေးပွဲမှာတဘာဝအခြေခံခရီးသွားလုပ်ငန်းနဲ့ခရီးသွားဒေသဖွံ့ဖြိုးရေးမှာရုပ်ရှင်လုပ်ငန်းရဲ့အခမ်းအနားကိုလည်းဆွေးနွေးဖို့စီစဉ်ထားကြပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9300ညနဲ့9300ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတရမှာလိုင်းလက်မီတာ190 kHz 1500ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ပါပူဝါနျူဂီနီနိုင်ငံရဲ့ရေပိုင်တဲ့စိတ်ကန်းတွေကိုအမေရိကန်တပ်ဖွဲ့တွေအသုံးပြုခွင့်အပါအဝင်လုံခြုံရေးဆိုင်ရာသဘောတူညီချက်တရက်ကိုအမေရိကန်နဲ့ပါပူဝါနျူဂီနီကြားဒီနေ့ပဲလက်မှတ်ရေးထိုးလိုက်ကြပါတယ်ဒေတာရင်းမှာတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုတွေအပေါ်စိုးရိမ်မှုတွေနဲ့အမေရိကန်ကအာရုံစိုက်နေချိန်မှာပဲသဘောတူညီမှုရခဲ့တာပါ ပော့ Morris ပြည်မှာကျင်းပတဲ့အခမ်းအနားမှာသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken ကတော့ဒီသဘောတူညီချက်ဟာနိုင်ငံတစ်ခုခုကိုရည်ရွယ်တာမဟုတ်ဘူးလို့ပြောခဲ့ပါတယ
် The Defense Cooperation Agreement drafted by Papua New Guinea and the United States as equal and sovereign partners
ချုံချာအနာပိုင်နိုင်ငံတွေအဖြစ်ဒန်းတူညီမျှမှုမူကြမ်းရေးဆွဲပါပါပူဝါနျူဂီနီနဲ့အမေရိကန်ပြည်ထောင်စုကြားကာကွယ်ရေးဆိုင်ရာသဘောတူညီချက်ဟာစာနာမှုအကူအညီနဲ့ကပ်ဘေးသင့်ပြည်သူတွေကိုကူညီရမှာပါပူဝါနျူဂီနီတပ်ဖွဲ့တွေရဲ့စွမ်းရည်ကိုမြှင့်တင်ပေးနိုင်မှာဖြစ်ပါတယ်လို့ဘလင်ကန်ကပြောသွားတာပါအခုသဘောတူညီချက်အရနှစ်နိုင်ငံတပ်ဖွဲ့တွေတင်းမောတွေပေါ်အပြန်အလှန်တက်ခွင့်ရမှာဖြစ်တယ်လို့ကျွမ်းကျင်မှုတွေဖလှယ်နိုင်မှာဖြစ်ပြီးပင်လယ်ပြင်မှာအတူတကွကင်းလည်ရွာတွေကိုပိုပြီးထိရောက်အောင်လုပ်နိုင်မယ်လို့လည်းပြောပါတယ်အမေရိကန်ဟာအကျွေးယူနိုင်မဲ့ပမာဏတိုးမြင့်သတ်မှတ်ရေးညှိနှိုင်းမှုလိုအပ်ချက်တွေကြောင့်သမ္မတဂျိုးဘိုင်နဲ့မသွားနိုင်မဲ့ဖျက်ခဲရတဲ့ပါပူဝါနျူဂီနီခီးစဉ်ကိုနိုင်ငံသားရေးဝန်ကြီးဘလင်ကန်ကတွားရောက်ခဲ့တာပဲဖြစ်ပါတယ်ရှင်
။ထိုင်းနိုင်ငံရဲ့ရွေးကောက်ပွဲအနိုင်ရ Mood Forward Party ဟာညွန်ပေါင်းအစိုးရဖွဲ့နိုင်ဖို့ရည်ရွယ်ချက်နဲ့တခြားနိုင်ငံရေးပါတီတွေနဲ့မဟာမိတ်အဖြစ်ဒီကနေ့ပဲလက်မှတ်ရေးထိုးလိုက်ပါတယ်။ပါတီခေါင်းဆောင်ပီတာလင်ဂျာရိုဟန်ဟာဖွေထိုင်းပါတီအကြီးအကဲချွန်လန်နစရီကွာအပါအဝင်နိုင်ငံရေးပါတီခေါင်းဆောင်တွေနဲ့ဘန်ကောက်မြို့တော်မှာနားလည်မှုစာကျွန်လွှာလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ် Move Forward Party ဦးဆောင်တဲ့ရှစ်ပါတီမဟာမိတ်အဖွဲ့တွေနဲ့ ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးစစ်သားစုဆောင်မှုအဆုံးသတ်ရေးနဲ့လိန်တူချင်းလက်ထပ်ခွင့်ရရှိရေးအပါအဝင်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအတွက်လက်တွဲဖို့သဘောတူညီချက်မှာထည့်သွင်းထားပါတယ်။ဒါပေမဲ့လည်း Mood Forward Party ကလိုလားတဲ့ဘယင်းမိသားစုကိုပုတ်ခတ်စော်ကားရင်အရေးယူနိုင်တဲ့ဥပဒေကိုပြင်ဆင်ရေးအစီအစဉ်မဲ့တဲမှာတော့ပါဝင်ခြင်းမရှိပါဘူး။အတိုက်ခံပါတီတွေဖြစ်တဲ့ Mood Forward Party နဲ့ဖွေထိုင်းပါတီတို့ဟာပြီးခဲ့တဲ့သတင်းပတ်ကစစ်တပ်ကကြောထောင်နောက်ခံပြုထားတဲ့ Conservative Party ကိုအနိုင်ရရှိခဲ့ပါတယ်။ Mood Forward Party ခေါင်းဆောင်ပီတာကညွန်ပေါင်းအစိုးရအဖွဲ့မှဝန်ကြီးချုပ်ဖြစ်ဖို့ကြိုးပမ်းနေပြီမဲ့သူ့ပါတီနဲ့ထိတ်တိုက်တွေ့တဲ့ပြိုင်ဘက်တွေအပါအဝင်အောက်လွတ်တော်နဲ့အထက်လွတ်တော်ထက်ဝက်ကျော်ကလိုအပ်တဲ့ထောက်ခံမှုရရှိဖို့အတွက်စိန်ခေါ်မှုတရက်နဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တန်းလောက်အတွက်၃လအတွင်းမှာဒုတိယအကြိမ်ဖြစ်စားနပ်ရိက္ခာအကူအညီတွေဖြတ်တောက်မယ်လို့ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP ကဒီနေ့ကပဲပြောလိုက်ပါတယ်။လာစဉ်လူတယောက်အတွက်10ဒေါ်လာ3နေရာကနေဇွန်လ1ရက်နေ့ကစပြီး8ဒေါ်လာကိုရှော့ချမယ်အကြောင်း WFP ကပြောရေးဆိုခွင့်ရှိသူကွန်လီကိုကိုးကားပြီး AFP သတင်းဌာနကဖော်ပြခဲ့တာပါ။ရန်ပုံငွေမလုံလောက်လို့ရိတ်ခါဖြတ်တောက်ရတာဖြစ်တဲ့အကြောင်းနဲ့ရိတ်ခါအပြည့်အဝထောက်ပံ့မှုအတွက်ဒေါ်လာ56တန်းအရေးတကြီးလိုနေတယ်လို့လည်းပြောပါတယ်။ဒီလိုရိတ်ခါတွေဖြတ်တောက်ခံရတဲ့အတွက်အဟာရချို့တဲ့မှုတွေဖြစ်နေပြီးလူပြည့်ကျက်နေတဲ့စခန်းတွေမှာအခက်အခဲတွေဖြစ်နေကြတယ်လို့အကူအညီပေးရေးအဖွဲ့တွေကလည်းပြောပါတယ်။အထောက်ပံ့ဖြစ်တော့မဲ့အစီအစဉ်ဟာမြန်မာနိုင်ငံကိုပြန်ပို့ဖို့တွန်းအားပေးတဲ့အနေနဲ့တမင်တကာလှုပ်တာဖြစ်တယ်လို့လည်းရိုဟင်ဂျာတွေကဝေဖန်နေကြပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာ2019ခုနှစ်စစ်စင်ရေးအတွင်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာတွေနေရပြန်ရေးအတွက်နှစ်နိုင်ငံကြားသဘောတူညီချက်ရရှိထားပြီးမဲ့လက်တွေ့အကောင့်ထဲမဖော်နိုင်ပေဖြစ်နေတာပါ။နေရပြန်ရေးအစီအစဉ်တွေအတွက်မြန်မာနိုင်ငံကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာလည်းမကြခင်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကိုသွားမယ်လို့ခန့်မှန်းရပါတယ်။မကြခင်ကဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ရခိုင်ပြည်နယ်ကိုတွားရောက်ကဲခတ်ခဲ့ကြတဲ့ရိုဟင်ဂျာတချို့ကတော့နေရပြန်နိုင်တဲ့အခြေအနေမရှိသေးဘူးဆိုပြီးခီးစဉ်ပြီးမှပြောဆိုထားကြပါရှင
်။မြန်မာနိုင်ငံအပါအဝင်ကဘာတလွားမှာကြိုတင်သတိပေးစနစ်တွေအားကောင်းလာတဲ့အတွက်ကြောင့်သဘာဝဘေးကြောင့်တေချေထိခိုက်မှုတွေလျော့နည်းလာတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။မိုခါဆိုင်ကလုန်းမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားခဲ့ပေမဲ့အရင်တုန်းကလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာတေချေထိခိုက်မှုတွေမများဘူးလို့ WMO ကြီးကပီထရီတာလတ်စ်ကပြောပါတယ်ကျိုတင်3ဘေးစနစ်နဲ့ကပ်ဘေးတံစီမံခန့်ခွဲရေးစနစ်တွေကြောင့်တေချေထိခိုက်မှုတွေတိတိတသာလျော့နေသွားတာလို့လည်း WMO အတွင်းရေးမှူးကပြောသွားတာပါကျိုတင်3ဘေးစနစ်တွေတိုးတက်လာကြတာကြောင့်တေဆုံးမှုတွေလျော့သွားပေမဲ့လွန်ခဲ့တဲ့နှစ်ပေါင်း90အတွင်းရာသီဥတုကြောင့်ကြုံခဲ့တဲ့ကပ်ဘေးကြောင့်စီးပွားရေးမှာအကြီးအကျယ်ထိခိုက်မှုတွေကြုံနေရသေးတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ WMO စီရင်ကန်စာမှာဖော်ပြထားပါတယ်1990ခုနှစ်ကနေ2019ခုနှစ်အတွင်းကပ်ဘေးကြောင့်နှစ်စဉ်သေဆုံးသူ9000ကျော်ရှိရာက2010ပြည့်လွန်နှစ်တွေကစလို့နှစ်စဉ်သေဆုံးမှုဟာ2000အောက်ကိုကျဆင်းခဲ့တယ်ဆိုတာကိုလည်းလေ့လာမှုတွေမှာဖော်ပြထားပါတယ်ခင်ဗျာ ဒီကနေ့တနင်္လာနေ့ရနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကျွန်တော်နဲ့မတ်ခင်လေးကပြောပြပေးတာပါ VOA American အသံကတနင်္လာနေ့ညအသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုချိန်ကစပြီးသတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်ပထမအဆုံးအနေနဲ့ NCA စာချုပ်ကိုလက်မှတ်ထိုးထားတဲ့ရှမ်းနယ်ပအိုးလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲထပ်မံဖြစ်ပွားခဲ့ရာပအိုးတပ်ဘက်ကအနည်းဆုံး2ဦးကြာဆုံးပြီး2ဦးပျောက်ဆုံးနေပါတယ်RCSS SSA ရှမ်းတပ်နဲ့ PNLO ပို့တပ်တွေဟာမောက်မယ်မြို့နယ်အတွင်းမှာမကြာခဏတိုက်ပွဲတွေဖြစ်ပွားလေရှိပြီးနှစ်ဖက်အကြားတွဲဆုံဆွေးနွေးဖို့လိုအပ်ကြောင်းလည်းနှစ်ဖက်စလုံးကပြောနေပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဝင်းခန့်မောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့ပို့မျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ကတပ်ဖွဲ့တွေဟာရှမ်းပြည်တောင်ပိုင်းမောက်မယ်မြို့နယ်ကဟိုနက်မြွာအနီးမှာစနေနေ့မနက်ပိုင်း 9:00 နာရီလောက်ကစတင်တိုက်ပွဲဖြစ်ပွားခဲ့တာပါ PNLO ဘက်ကသူတို့ရဲ့ထီဖတ်နံတပ်စခန်းကို RCSS ဘက်ကတာလွန်အင်အားနဲ့ဝင်ရောက်တိုက်ခိုက်တာဖြစ်ကြောင်း 2 နာရီကျော်ကြာဖြစ်တဲ့တိုက်ပွဲအတွင်းမှာသူတို့ဘက်က2ဦးကြာဆုံးပြီး2ဦးပျောက်ဆုံးနေကြောင်း PNLO ရဲ့စစ်ဘက်ဆိုင်ရာပြောရေးဆိုခွင့်ရှိသူခွန် Ryan က POA ကိုပြောပါတယ်
မင်းတို့နေနေမှာပေါ့နော်အ င်္ဂလိပ်မှာပေါ့လေဟာစခန်းအသေးလေးပေါ့နော်အဲဒီစခန်းကိုဟို RCS ကဒီပါလူမီနာပေါ့လေကျွန်တော်တို့စခန်းမှာရှိတာကလူ၁၀လောက်ပေါ့နော်အဲ့ဒါ RCS ကနေလူကို120နဲ့မပိုက်တယ်လို့ပြောတယ်ပြည်ရတယ်ဒီဘက်ကဟိုမရောက်ကြတော့လေနော်မရောက်ကြတော့လေပြီးတော့ဟိုကြံတဲ့နေရောက်ကခုတူးတယ်မတူးဘူးတော့လို့ပြောနော
် RCS ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူခမ်းဆန်ကတော့သူတို့တပ်ဖွဲ့ကို PNL ကချောင်းမြောင်းပစ်ခတ်လို့တိုက်ပွဲဖြစ်တာဖြစ်ကြောင်းနဲ့တိုက်ပွဲအပြီးရှင်းလင်းစဉ်မှာတေဆုံးသူ9ယောက်နဲ့လက်နက်အချို့သိမ်းဆည်းရခဲ့ကြောင်းပြောပါတယ
်။ဒီမောင်မယ်ဘက်မှာဒီမနေ့ပိုင်းတိုက်ပွဲဆော့ဖြစ်တယ်ခင်ဗျာ။ဒီတုံးကလည်းဒီ PNLA တွေကသူတို့တဆွတ်တပ်ဖွဲ့တွေကိုသူတို့လာချောင်းချောင်းပစ်တာရှိတယ်။ကျွန်တော်လည်းတောင်ပြန်ပြီးတော့မှသူအရေးယူဆောင်ရွက်မှုရှိရပေါ့နော်။တော့စစ်ကြောင်းတွေကတ်လာလို့ရှိရင်ကျွန်တော်လည်းပြန်ပြေးရတယ်လေ။နောက်ပြစ်တော့ဟိုတိုက်ပွဲတွေဖြစ်ခဲ့တယ်ခင်ဗျာ။နောက်တိုက်ပွဲဖြစ်သွားပြီးတဲ့နောက်တော့သူတို့ဒီနေမြင့်ရှင်းတဲ့ချိန်မှာသူတို့ရဲ့အလောင်း၅လောင်းရတယ်ခင်ဗျာ။နောက်လုံးလက်နဲ့ငါလက်ရတယ်။နောက်စစ်တုံးဆောင်ပစ္စည်းတွေရတာပေါ့နော်။နောက်ရလာတွေဖမ်းပြီးတော့မှဟိုချုပ်ထားတဲ့ဟာတွေ၆ယောက်ကယ်ဆယ်နိုင်ခဲ့တယ်ခင်ဗျာ
။ပေါ့မယ်မြို့နယ်အတွင်းမှာ RCSS နဲ့ PNL ကြားနေမြင့်ညင်းပွားမှုတွေရှိနေပြီးမကြာခဏတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဒီပြဿနာတွေပြည်လဲဖို့ဆိုရင်နှစ်ဖက်တွေ့ဆုံဆွေးနွေးဖို့လိုအပ်ကြောင်းလောလောဆယ် RCSS တပ်တွေပြန်လဲရုပ်သိမ်းထားကြောင်းဘုံမူခမ်းဆန်ကပြောပါတယ်
။ဟောအကောင်ဆုံးကျတော့သူတွေ့ဆုံပြီးတော့ဖြည့်ရှင်းလိုက်ပြီးပြီရှင်ကကျွန်တော်ညင်တာတော့ဒီအောက်ချင်မှာဖြစ်တဲ့ပြဿနာပဲလေသူညနေချင်းစာပြီးတော့ဆွေးနွေးလဲလို့ရှိရင်ပြီးမြောက်မယ်လို့ကျွန်တော်ယူဆတယ်ခင်ဗျာဘို့ဆိုတော့ကျွန်တော်ဒီထက်ပိုင်းမှာကျွန်တော်စီဝေးတူတက်ကြတယ်နောက်ပုံမှန်စက်ကြေးလမ်းကြောင်းရှိတယ်ဒီပါပြဿနာမှမရှိဘူးဒါပေမဲ့အောက်ချင်တက်ကြတော့ကောင်းမင်းကမွန်နေတာလားဒါမဟုတ်ဒီသင်္ဆေမှုရှိရလားမသိဘူးလေခုကတိုက်ပွဲတည်နေတော့ဆိုတော့ကျွန်တော်လည်းဟိုအင်အားကိုအကုန်လုံးပြန်ဆုတ်လိုက်ပြီခင
်ဗျ PNL ရဲ့စေဘဆိုင်ရာပြောရေးဆိုခွင့်ရှိသူခွန်ရိုင်ယန်ကလည်းနှစ်ဖက်တွေ့ဆုံဖြည့်ရှင်းရေးဟာအကောင်းဆုံးဖြစ်ကြောင်းဆိုပါတယ
်နှစ်ဖက်ဖြည့်ရှင်းမှုကြီးတွေသူတို့ဆွေးနွေးပြီးတော့ဖြည့်ရှင်းမှုတော့ကောင်းနေတယ်နှစ်ဖက်ဖြည့်ရှင်းတဲ့အကိစ္စကတော့ဟိုရဲ့ဟိုကောင်းကြီးတွေကဟိုအစီအစဉ်ထိုင်ပြီးတော့ပြောရမယ့်ကိစ္စတွေဖြစ်တယ်ကျွန်တော်တို့ခွဲရမူဝါဒကတော့ငင်းချမ်းဖြစ်ဖြစ်နဲ့ဒီကရှိပါတယ်လို့ပြောရှင်ပါတယ
်။မောင်မယ်မျိုးနဲ့ကဒူးကြီးဒေတာဟာပိုးလက်နက်ကင်တော်လိုင်းစတင်ရာဒေတာဖြစ်ပြီးနောက်ပိုင်းမှာဥတာကလေးဦးဆောင်နဲ့ရလာလာဖခေါ်ရှမ်းပြည်လူမျိုးပေါင်းစုံလူမျိုးရေးအဖွဲ့ကအခြေစိုက်ခဲ့တာဖြစ်ပါတယ်။ရလာလာဖအဖွဲ့ပြိုကွဲခဲ့တဲ့နောက်မှာ RCS ရဲ့တပ်ဖွဲ့တွေအခြေပြုလှုပ်ရှားလာခဲ့ရာက2015မှာ NCA စာချုပ်အရ PNL အဖွဲ့အခြေစိုက်လာတဲ့အခါRCSS နဲ့ PNL ကြားနယ်မြေအငင်းပွားမှုတွေဖြစ်ခဲ့တယ်လို့စီးရီးပဋိပက္ခတွေလည်းဖြစ်ပွားခဲ့တာပါ။ပြီးခဲ့တဲ့မလကုံပိုင်းကနေဧပြီလဆန်းပိုင်းတွင်တွေ့မှာလဲ RCSS နဲ့ PNL ကြားအနည်းဆုံးတိုက်ပွဲ၃ချိန်လောက်ဖြစ်ခဲ့ပါတယ်။ဒီလ22ရက်နေ့တကောင်ရံအချိန်ခန့်မှာအမီမတီလက်နက်ကိုင်အဖွဲ့ကရှော့တိုက်ဒုံးနဲ့ပစ်ခတ်ခဲ့တာကြောင့်တိန်ဒီလန်းထွက်လာရှိုးမြို့ဆုံမှာရှိတဲ့ဤပညာထက်တန်းကျောင်းကခေါင်းမိုးမျက်နှာကျက်နဲ့ပြတင်းမောက်တချို့ပျက်စီးခဲ့ကြောင်းကျောင်းဒီမှာရှိတဲ့စစ်မှုထမ်းဟောင်းရက်ွက်ကိုလည်းလက်နက်ကြီးကြီးကြားရောက်ခဲ့တာကြောင့်နေတချို့ထိခိုက်ပျက်စီးခဲ့ကြောင်းလာရှိုးမြို့ကတူကပြောပါရယ်ဒီလ20နှစ်ညနေပိုင်းမှာရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်ပန်မွန်းရွာအနီးမှာလည်းစစ်ကောင်စီတပ်နဲ့ TNL တန်းတပ်ဖွဲ့တို့ကြားနှစ်နာရီနီးပါးတိုက်ပွဲဖြစ်ခဲ့ကြောင်း TNL ကသတင်းထုတ်ပြန်ပါရယ်ရှမ်းမြောက်တိုက်ပွဲသတင်းနဲ့ပတ်သက်ပြီးမေးမြန်းဖို့ TNL ပြောခွင့်ရသူကိုဖုန်းခေါ်ဆိုခဲ့ပေမဲ့ခေါ်ဆိုလို့မရခဲ့ပါဘူးခင်ဗျာ
RCSS SSA ရှမ်းတောင်တပ်ဖွဲ့နဲ့ PNLO ပို့တပ်ဖွဲ့တွေအကြတိုက်ပွဲဖြစ်ပွားတဲ့အကြောင်းကိုကြားရတာဖြစ်ပါတယ်ဆက်လက်ပြီးတော့ကရင်နီဘက်ကသတင်းကိုလည်းပြောပြခြင်းပါတယ်တိုက်ပွဲတွေလာနေချီဖြစ်ပွားနေတဲ့ကရင်နီဒေသမှာဒီရက်ပိုင်းတိုက်ပွဲတွေကြဲကြဲပြန့်ပြန့်ဖြစ်ပွားနေတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်ကရင်နီဒေသကတိုက်ပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုဇော်ဝင်းလိုင်ကပြောပြပါခင်ဗျာ
ဒီမော့ဆိုမြို့နယ်အရှိတ်ဘက်ခြားမှာရှိတဲ့ဒေါ်လျာခုကျေးရွာဘက်မှာစစ်ကောင်စီတပ်တွေနဲ့ကရင်နီပူးပေါင်းတပ်တွေအကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေတာဒီနေ့နဲ့ပါဆိုရင်ကိုရက်ရှိနေပါပြီစစ်ဆောင်ရွာကန်တအူးကတော့မနေ့အစောပိုင်းကတည်းကသူတို့အနီးအနားပတ်ဝန်းကျင်မှာလက်နက်ကြီးတောက်လျှောက်ကြားရောက်ပောက်ကွဲနေတယ်လို့ VOA ကိုပြောပါတယ်တိုက်ပွဲကြောင့်ရွာသူရွာသားအများစုကနေရစွန့်ခွာပြီးဘေးလူရကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့လက်ရှိတိုက်ပွဲဧရိယာထဲမှာပိတ်မိနေသူတချို့လည်းရှိနေတဲ့အကြောင်းစစ်ဆောင်ရွာကန်ကအခုလိုပြောပါတယ်
ไซเปอร์ที่เนี่ยเอาไว้สมัยดิมันน่ะมาจ่ายอ่ะอันตรายเว้ยลูกเนเน่ยีทุล่ะอันตรายทุล่ะนี่มันเนี่ยมานี่นี่เลยไปจ่ายอ๋อดิมันจ่ายโหเป็งนี่เหรอเดี๋ยวมาว่าสมัยตั้วจาเนี่ยมันไม่ใช่หรอดิมันเป็งนี่เดี๋ยวตั้วไม่ตั้วเย
็นี่แกได้มาละแล้วก็สิกกองสีตัดดิอินอาๆๆเนี่ยดิมอสโซမျိုးเนี่ยอาชีพแช้งโก ထိုးစစ်စင်လာကလေးကတိုက်ပွဲအရှိန်မြင့်လာပြီးလနဲ့ချီချာဂျိုကြားတိုက်ပွဲတွေဇက်တိုက်ဖြစ်လာရကအခုရပ်ပိုင်းမှာပိုပြီးပြင်းထန်လာတယ်လို့ကင်းဒီအမျိုးသားများလူမျိုးရေးတပ်ကန်ဒီအက်ဖ်ဗဟုပြန်ကြားရေးတာဝန်ရှိသူတူဦးကဗီအိုကိုပြောပါတယ်
ဒီမော့ဆိုရှစ်ချမ်းကတော့မတ်လကလေးကပေါ့နော်စစ်ကောင်စီစစ်ကြောင်းထုတ်လာတဲ့တိုက်ပွဲစဖြစ်တာပေါ့နော်ဆိုတော့အခုချိန်ကြီးဒီနေ့ချိန်ပေါ့တိုက်ပွဲတွေကဖြစ်နေတုန်းပဲတချို့ရဲ့ကြရင်တိုက်ပွဲကကြီးရာကြီးရှိတယ်ပေါ့နော်တိုက်ပွဲပြင်းထန်တယ်တချို့ရဲ့ကြတော့လည်းတိုက်ပွဲအငယ်လေးတွေဖြစ်တယ်ပေါ့နော်ဆိုတော့နေ့စဉ်နေ့ပါဖြစ်တယ်ပြီးခဲ့တဲ့၃-၄ရက်ကတော့တိုက် ိုက်ခိုက်တာတွေပြုလုပ်နေတယ်ပေါ့နော
်လွိုင်းကော်မျိုးနယ်နဲ့ဘော်လခဲမျိုးနယ်တို့ဘက်ကနေဒီမော့ဆိုမျိုးနယ်အရှိတ်ချမ်းကိုအ ਨੇ ဆုံးစစ်ကြောင်း၃ကြောင်းစစ်စင်လာပြီးနယ်မြေထိမ့်ချုပ်နိုင်ဖို့စစ်ကောင်စီကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်လာတဲ့အကြောင်း KNDF ကပြောပါတယ်အဲ့ဒီလမ်းကြောင်းကိုအသုံးပြုပြီးလူအင်အားနဲ့လက်နက်ခဲယမ်းတွေပို့ဆောင်နေတဲ့အကြောင်းပြောပါတယ
်သူတို့ရဲ့ယူရချက်ကတော့လက်ကွန်ဒီမော့ဆိုကိုဖြတ်ပြီးတော့ဒီဘော်လခဲတိသူတို့ထောက်ဖို့လမ်းကြောင်းကိုသူတို့ထိမ့်ချုပ်နိုင်ဖို့ပေါ့နော်အဲလက်ကွန်ဒီမော့ဆိုဒေါ်သမကြီးဘော်လခဲလမ်းပိုင်းကိုဒါသူတို့ထိမ့်ချုပ်နိုင်ဖို့အတွက်ဒီထောက်ဖို့လမ်းကြောင်းပေါ့နော်ဟိုစစ်အင်အားဖြစ်သွင်းနိုင်ဖို့ကြောင်ထိုးရတယ်လို့ကျွန်တော်တို့ယူဆရတယ်ပေါ့နော
်ဒါကြောင့်တိုက်ပွဲဧရိယာတဖြည်းဖြည်းပုံမူကျပြန့်လာပြီးဒေါ်ပူစီကျေးရွာကနေတဏီလာလဲကျေးရွာဒေါ်လျာခူကျေးရွာတို့အထိရောက်လာတယ်လို့ပြောပါတယ်တိုက်ပွဲအတွင်းမှာစစ်တပ်ဖက်ကလက်နက်ကြီးတွေနဲ့လေကြောင်းအသုံးပြုပြီးပစ်ခတ်တိုက်ခိုက်တဲ့အပြင်တိုက်ပွဲနဲ့မဆိုင်တဲ့လူနေကျေးရွာတွေဘက်ကိုလည်းရည်ရွယ်ချက်ရှိရှိတိုက်ခိုက်နေတယ်လို့ KNDF နဲ့ရွာကန်တချို့က VOA ကိုပြောပါတယ်ဒီလိုတိုက်ခိုက်မှုကြောင့်စာတင်ကြောင်ဆေးကန်းနဲ့လူနေအိမ်တချို့ထိခိုက်ပျက်စီးမှုရှိနေပါတယ်အဲဒီလိုပြောဆိုမှုတွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့သဘောထားသိနိုင်ဖို့စစ်ကောင်စီပြောခွင့်ရကို VOA ကတယ်လီဖုန်းနဲ့အချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့မတ်လကနေလက်ရှိအချိန်ထိတိုက်ပွဲအတွင်းမှာနှစ်ဖက်အသေးအပြောက်တွေလည်းရှိနေပါတယ်စစ်ကောင်စီဘက်ကရာနဲ့ချီတေဆုံးခဲ့ကြောင်း KNDF ကအခုလိုပြောပါတယ်
အလုံးပိုင်းတော့စစ်ကောင်စီကဒါ200ကနေ300နီးပါးလောက်တော့ကျဆုံးနိုင်တယ်လို့ကျွန်တော်ယူဆတယ်ပေါ့နော်အလောင်းတွေတွေ့ရလဲပါတယ်ပေါ့နော်ဆိုတော့ဒီအထူးသဖြင့် March လရဲ့ April လမှာဖြစ်တဲ့ဒီတိုက်ပွဲတွေဒီမှာဆိုရင်ဒီဒေါက်တာမကြီးတိုက်ပွဲမှာဆိုရင်ဒါစစ်ကောင်စီရဲ့အလောင်းတွေ50လောက်ကိုဒါတွေ့ရတယ်ပေါ့နော်နောက်တင်စီရမီတဲ့လက်နယ်တွေကလည်းဒါရာချီပြီပေါ့နော်ဆိုတော့တင်စီရမီတဲ့လက်နယ်တွေပုံမှန်လဲကျွန်တော်တို့ရေပြွက်လို့ရတယ်ပေါ့နော်
စစ်ကောင်စီတပ်သားတွေတေဆုံနေဆိုတဲ့စီးရင်ကိုတော့ VOA ကတီးကြားအတိမပြုနိုင်သေးပါဘူးစစ်ကောင်စီဘက်ကလည်းဒီတိုက်ပွဲတွေနဲ့ပတ်သက်လို့တစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ကရင်ပြည်နယ်ဘက်ကတိုက်ပွဲသတင်းတွေကိုကြားသိခဲ့ရတာဖြစ်ပါတယ်ဆက်လက်ပြီးတော့တရုတ်မြန်မာနယ်စပ်ကသတင်းကိုလည်းထုတ်လွှင့်ပေးချင်ပါတယ်တရုတ်နိုင်ငံဘက်ကနေမြန်မာနိုင်ငံသားတွေကိုအလုလုဖို့ခေါ်ယူနေပြီးမဲ့မြန်မာဘက်ကတော့နယ်စပ်ဖြတ်ကျော်ခွင့်ကိုကန့်သတ်ချက်တွေနဲ့ထုတ်ပေးနေတာကြောင့်မူဆယ်မြို့ပေါ်မှာထောင်ထဲချီတဲ့လူတွေလနဲ့ချီပြီးစောင့်နေရပါတယ်။နေဆက်ဖြတ်ကျော်ကွင်းစောက်အနီကိုရဖို့မြန်မာငွေ340လောက်အထိမြန်မာတာဝန်ရှိသူတွေကအစဉ်စဉ်တောင်းခံနေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမတ်စုမွန်ကပြောပြပေးပါခင်ဗျာ
။ဒီနှစ်2023ခုနှစ်နှစ်စာမိုင်းကနေစပြီးတော့တရုတ်ကမူဆယ်နေဆက်ဂိတ်တွေကိုပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်။ဒါပေမဲ့မြန်မာလူဝင်မှုကြီးကြပ်ရေးဌာနကတော့နေဆက်ဖြတ်ကျော်ခွင့်စာအုပ်ကိုရှမ်းပြည်နယ်မှတ်ပုံတင်73မြင်းဆောင်နဲ့မူဆယ်တကောင်စင်းကင်ဆောင်ထားတဲ့သူတွေကိုပဲဦးစားပေးထုတ်ပေးနေတာပါ။ဒါကြောင့်မူဆယ်မှာနေထိုင်ကြောင်းတကောင်စင်းပြောင်းရွှေ့တာတွေထောက်ခံစာတွေလုပ်ဖို့ဆိုရင်လူတစ်ယောက်ကိုမြန်မာငွေ340လောက်အထိပေးဆောင်ရပါတယ်။တရုတ်မြန်မာနေဆက်ဖြတ်ကျော်ခွင့်စာအုပ်အနီကိုရဖို့မူဆယ်မြို့ပေါ်မှာစောင့်ဆိုင်နေသူကထောင်နဲ့ချီပြီးရှိလာနေတယ်လို့ရွှေလီမျိုးကအလုတ်ကိုင်းရှာဖွေလုပ်ငန်းရှင်တဦးက VOA မြန်မာပိုင်းကိုပြောပြပါဗျ။
တရုတ်ပြည်ကမှာတော့ဒီလုပ်ငန်းတော့ရဲလုပ်ဝင်နေတယ်ဗျ။ဟိုတရုတ်လောကန်တွေတော်များရတယ်။အားယူအလုံးတားခေါ်ရတာပေါ့နော်။အလိကတက်တနာကမြန်မာပြည်ကနေဒီဝင်လို့မရတဲ့တက်တနာတော်တော်ပတ်တော်ဖြစ်နေတာကြောက်ပဲ။ဒီတော့တရုတ်ကနေမှာလည်းလူတွေတော်တော်များများဟိုရောက်နေတယ်ဗျ။အားယူပြည့်ပြနေတာပေါ့ဒီလိုမျိုးကအချာကိုရန်ကုန်လို့ပါလို့အချာမီကြီးနဲ့ပညာတို့အချာမြင့်ဆောင်တွေ14မြင့်ဆောင်တွေပါနေရတယ်။ဒီလိုမူဇဲအိမ်အောင်ဇာအဝင်ပြီးတော့မှနော်အပီစီလောက်ပြီးတော့မှသူကအဲ့လိုမျိုးအခဲနဲ့ဝင်ရတာဖြစ်တဲ့အတွက်ကြောင့်သူကတော့အဆန်တောက်ပြေးရတာဗျ
။တကြမ်းမတိုင်ခင်တုန်းကတော့မူဇဲအိမ်အောင်စုဇာပြနိုင်တဲ့သူတိုင်းနေဆက်ဖြတ်ကျော်ခွင့်ရနိုင်ပေမဲ့အခုနောက်ပိုင်းမှာတော့ရက်ွက်ကြေးရွာထောက်ခံချက်ပိုင်ဆိုင်မှုအထောက်အထားတွေကိုပါ ပေးနေရတာပါဒါကြောင့်အနေနဲ့အရရက်ကလာတဲ့သူတွေအများပြားတောင်းတင်နေတယ်လို့မူဆယ်နေဆက်ကုံသွေးရေကတာဝန်ရှိသူတူက VOA ကိုပြောပါတယ
်ကျွန်တော်တို့တောင်မှဖဏပိုင်ရနဲ့လက်ပေါင်းသတိနေရတဲ့လူတောင်မှကျွန်တော်တို့ဒီကြီးတဲ့ဝင်ဖို့လို့ကိုတောင်းလို့လို့နေရဦးဖြစ်နေတောင်းတော့ဘူးဒါနာ300ဝန်းကျင်လောက်ပြီးဖြစ်သွားတယ်။ဒေတာတွေအဲ့လိုတောင်းတယ်။ဟိုကြံတဲ့ဒီနေနဲ့တိုင်းရလူတွေလည်းအကုန်လုံးကရောက်ကုန်တာ။အဲ့လိုမူတဲ့တစ်မျိုးလုံးရဲ့အတိုင်းတာမှာတော့ထောင်ကဏ္ဍကတော့ရှိတယ်။တချို့ဆိုအိမ်ကားတွေအားရလိုက်ကြတယ်အိမ်ကားမရတဲ့လူတွေကမရကြ။ဟုတ်လားအိမ်ကားသီးတွေကလည်းခါတိုင်း600လောက်ရှိတာအခု700လောက်ဖြစ်သွားတယ်။
အခုနောက်ပိုင်းမှာတော့တရုတ်မြန်မာနယ်စပ်ဖြတ်ကျော်ခွင့်စာအုပ်တအုပ်ရဖို့အဆင့်ဆင့်ပေးရတဲ့ငွေကသိန်း40လောက်အထိဖြစ်နေပြီလို့မူဆယ်ဒေတာခန့်တူကပြောပါတယ်။တရုတ်နယ်စပ်ကဖုန်းအားသွင်းတဲ့ကြိုးနဲ့အပိုပစ္စည်းအထည်ချုပ်စားတောက်ကုန်စတဲ့စက်ယုံတွေမှာလုတ်တဲ့မြမအလုပ်သမားတွေဟာတစ်လကိုတရုတ်ယွမ်ငွေ1500ကနေ2000လောက်အထိရကြပါတယ်။စားလို့ရေးလုပ်ငန်းခွင်တွေမှာနေစားလုပ်နေတဲ့သူတွေကတော့တရက်ကိုယွမ်100ကနေယွမ်300အထိရပါတယ်။တရုတ်ရန်ငွေတရွံကိုမြန်မာကျပ်ငွေက300ဝန်းကျင်ဖြစ်ပါတယ်။မြန်မာပြည်တွင်းမှာအလုတ်ကိုင်းနေရှားပါလာတဲ့အတွက်တရုတ်နိုင်ငံအပါအဝင်အိန္ဒိချင်းထိုင်းနိုင်ငံဘက်ကိုနေဆက်တွေကနေထွက်ခွာနေတဲ့မြန်မာနိုင်ငံသားတွေဟာတနေ့တခြားများပြားလာနေပါတယ်ရှင်
။တရုတ်မြန်မာနေဆက်ကသတင်းကိုထုတ်လွှင့်ပေးတာဖြစ်ပါတယ်။တရုတ်မြန်မာနေဆက်ကနေထိုင်းနေဆက်ကသတင်းကိုလည်းဆက်လက်ထုတ်လွှင့်ပေးကြပါတယ်။ထိုင်းမြန်မာနေဆက်မဲဆောက်မြို့ထဲမှာမေလ22ရက်နေ့ကနယ်မြေကန်ရဲတပ်ဖွဲ့အပါအဝင်အဖွဲ့စုံကလမ်းတွေမှာဂိတ်တွေချပြီးပိတ်ဆို့စစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဆက်ယုံငယ်နေရာတွေကိုလည်းစစ်ဆေးခဲ့တာကြောင့်မြန်မာ80ဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။ဒါကြောင့် VOA ဒီအကြောင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မတ်အေးမာကနေထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံမဲဆောက်မြို့ထဲမှာမေလ22ရက်နေ့ကနယ်မြေကန်ရဲတပ်ဖွဲ့နေကြားဆောင်တက်ရင်ထင်းရဲနဲ့လောက်ဝကအပါဝင်ဌာနဆိုင်ရာဝန်ထမ်းအဖွဲ့ချုပ်ကဂိတ်ချစစ်ဆေးတာရှောင်းတခင်စစ်ဆေးတာတွေလုပ်ခဲ့ကြောင်းမြန်မာပြည်သားများရဲ့ပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။မဲဆောက်မှု TK Fashion အထက်ကျုပ်ဆဲလူကြီးအနီလာမဲထောင်လန်းဖြစ်ပါတယ်။အဲ့ဒီမှာကျွန်တော်စစ်ဆေးဂိတ်တကိတ်ပြီးတော့မဲဆောက်မှုအရှိတောင်ပဲဆိုတာအကံဘီဘန်းနဲ့မဲတောင်မှကြီးရကြားတယ်တနည်းအားပြမဲဆောင်မှုအရှိပဲဆိုတာကဆိုဖိုင်ရက်ွက်နဲ့နောက်ဘွားရာကြတနေရအဲ့ဒီ၃နေရာမှာအထိမ်းမိုင်းခစ်ချစစ်ဆေးတာဖြစ်ပါလေအဲ့ဒီတွေ့ဆားဆားတဲ့အထောက်သားမရှိတဲ့မြန်မာနိုင်ငံသားတွေနဲ့မော်တော်ဆိုင်ကယ်အထောက်သားမရှိတဲ့မြန်မာနိုင်ငံသား80လောက်အဖမ်းခံရတယ်လို့ကျွန်တော်သိရပါတယ
်နေရာ၃ခုမှာခစ်ချစစ်ဆေးတာတွေလုပ်ခဲ့တယ်လို့မြန်မာပြည်သားများအလုလုကင်နေတဲ့စက်ယုံငယ်လေးတွေကိုလည်းစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်
မဲဆောက်မှုတောင်ပေါ်မှာရှိတဲ့အိမ်ယုံလို့ခေါ်တဲ့ကျွန်တော်တို့ဒီဘောပေါ့အိမ်ငင်းမှုလုပ်ငန်းငယ်လေးတွေပေါ့အဲ့ဒီလုပ်ငန်းငယ်လေးတွေကျွန်တော်တို့နှစ်ယုံသုံးယုံကိုစစ်ဆေးပြီးတော့အလုပ်ရှင်မှာသတ်မှတ်ထားတဲ့လုပ်ငန်းလိုင်စင်ရှိမရှိအလုပ်ရှင်ခိုင်ခေတာတဲ့အလုပ်သမားမှာသတ်မှတ်ထားတဲ့စာရဆန္ဒအထောက်အထားပြည့်စုံမှုရှိမရှိကိုစစ်ဆေးပါတယ
်ဥပဒေချိုးဖောက်မှုရှိကြောင်းတွေ့ရတဲ့စက်ယုံတချို့ကတော့ဒဏ်ကြေးပေးဖို့ဆုံးဖြတ်တာတွေလည်းရှိခဲ့တယ်လို့ဆိုပါရယ်အလားတူဒီရက်ထဲမှာပဲချင်းရိုင်ပြည်နယ်နဲ့ဘန်ကောက်အနီးနကုံပထွန်မြို့နယ်ထဲမှာတော့တရားမဝင်မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းမိတာတွေလည်းရှိခဲ့တယ်လို့ဆိုပါရယ
်အတိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ပြည်နယ်မဲအိုင်းမြို့နယ်နေဆက်ကနေပြီးတော့အတိုင်းနိုင်ငံတို့တရားမဝင်ရောက်လာတရားမဝင်မြန်မာ14ဦးကိုအတိုင်းနိုင်ငံစောက်တက်ကဖမ်းမိခဲ့လို့ပြီးခဲ့တဲ့မေလ16ရက်နေ့မှာလည်းဘန်ကောက်မြို့တော်ဒီမှာရှိတဲ့နကောပထုံပြီနဲ့ပန်မီအညုနယ်တဲ့ကကြာဆန်ထုတ်လို့ရအလုပ်တခုကိုသက်ဆိုင်ရနေဆောင်ပဲဖြစ်သေးတဲ့အခါမှာကျွန်တော်တရားမဝင်မြန်မာ32ယောက်ဖမ်းဆီးခဲ့ပါလေ
ဒီရဲ့ပိုင်းမှာပဲတရားမဝင်မြန်မာတွေအစုလိုက်အပြုံလိုက်ဇက်တိုက်ဖမ်းမိနေတာဟာလူတရားကျော်ရှိသွားပြီဖြစ်တယ်လို့နေ့စဉ်လဲနေရာပေါင်းစုံက10ခန်းလောက်ဖမ်းဆီးခံနေရပါတယ်ထိုင်းမြန်မာနယ်စပ်မှာလက်နက်နဲ့ဆက်ဆက်ပစ္စည်းတွေဖမ်းမိပြီးတဲ့နောက်မှာတော့ထိုင်းရနာပိုင်တွေကလုံခြုံရေးကိုတင်းကျပ်ထားပြီးစစ်ဆေးမှုတွေလည်းပိုလုံလာတာဖြစ်ပါတယ်ရှင်
။ VOA American အသံကနေသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။မကြာခင်မှာသတင်းပတ်ဆိုင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။လက်ချင်းတယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ဒီ ओय अमेरिकन တန်ကတနင်္လာနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းပတ်စင်ကန္နာတွေကိုနားဆင်ကြရမှာဖြစ်ပါတယ်သတင်းပတ်စင်ကန္နာတွေအဖြစ်စီးပွားရေးအစီအစဉ်လူမှုရှုခင်းအစီအစဉ်တွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုပထမအဦးဆုံးတော့တွဲဆုံမီးမြန်ကန်းကိုပထမဆုံးထုတ်လွှင့်ပေးပါရစေမြန်မာနိုင်ငံဘွားကယန်းတိုင်းရင်သူဘာရိုနီကာဟာထိုင်းနိုင်ငံကမွေထိုင်းလောကမှာတာမကနိုင်ငံတကာမှာပါအခုနောက်ပိုင်းအောင်ပွဲတွေနဲ့လူသိများလာသူတူဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီး2022ခုနှစ်မှနှစ်ဆယ်လပိုင်းကမှထိုင်းနိုင်ငံကိုရောက်လာပြီးမဲ့အချိန်တိုအတွင်းမှာအရှိန်အဟုန်နဲ့အောင်ပွဲတွေရနေပါတယ်ဘာရိုနီကာဟာလက်ရှိမှာအမျိုးသမီးမွေထိုင်း53ကီလိုဝိတ်တန်းနဲ့ကမ္ဘာနံပါတ်1ဖြစ်တာအပြင်သူမရဲ့အောင်ပွဲဟာနိုင်ငံတကာမှာမြန်မာတွေအတွက်ဂုဏ်ယူစရာသတင်းလည်းဖြစ်ပါတယ်။ဘာရိုနီကာကိုထိုင်းနိုင်ငံဖူကက်မြို့မှာ VOA အဖွဲ့သားကိုဇော်ဝင်းလိုင်ကတွဲဆုံမေးမြန်းထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမွေထိုင်းလောကမှာနာမည်ကြီးနေတဲ့မြန်မာပြည်ဘွား Veronica ဟာနိုင်ငံတကာပွဲစဉ်တွေမှာလည်းအောင်မြင်မှုတရဖူတွေစောင့်နေသူတူဖြစ်ပါတယ်။နိုင်ငံကလေးကအိမ်မက်မက်ပြီးရောက်ချင်ခဲ့တဲ့ထိုင်းနိုင်ငံဖူကက်မြို့ကမွေထိုင်းနဲ့ Mixed Martial Art တင်းနှံကြောင်တိုင်ကားမွေထိုင်းမှာတင်ကြားလက်ကျင်ရင်းတစ်ဖက်မှာထိုင်းနိုင်ငံအတွင်းနဲ့နိုင်ငံတကာပွဲစဉ်တွေကိုရှင်ပြိုင်ကစားနေတာပါအမျိုးသမီးမွေထိုင်း53ကီလိုဒမ်ဖြစ်တဲ့ဘန်တမ်ဝိတ်တန်းမှာလက်ရှိကမ္ဘာနံပါတ်1နေရာကိုယူထားတဲ့ကယန်းတိုင်းရင်းသူဗီရိုနီကာဟာမြန်မာတွေကြားမှာသာမကပဲနိုင်ငံတကာမှာပါထူးချွန်တဲ့မွေထိုင်းကစားသမားတဦးအဖြစ်အသိအမှတ်ပြုခံထားရသူပါ
ก็ถือว่าเป็นดาวดังของไทยไฟอยู่แล้วนะครับวีโรวอรุจิระวงครับวันนี้เจอกับนักชกเจ้าถิ่นครับ
เวโรนิก้าหาอิตาลีในงานยอมาเมียวมาอิตาลีดูเอสตาวิโอลาเนี่ยคุณนี่เอพิลาเนสเนียนี่ก็นักส่งกระซากไปอมันเนี่ยนายยากไปเลยในงานจ้ามาตัวทุยอะไรด้วยนี่เนี่ยเฉยนี่เจ้าทุพิตาอปาวินลูกอัจฉริยะมีอาชีพกันเลยจ้าก็အောင်ပွဲရခဲ့ပေမဲ့ပြန်ဘက်ကိုနော့ကောက်အလဲထိုးအနံ့ရခဲ့တာမဟုတ်တဲ့အတွက်ရာနှုန်းပြည့်ကျေနပ်မှုမရှိလာဘူးလို့ဗီရိုနီကာကပြောပါတယ
်အဲ့ဒီပွဲမှာကလက်အိတ်လက်ထိုးရတယ်ပြီးတော့ကျွန်တော်ခီးဝေးတာကြောက်ပါတယ်ထင်တယ်ပြီးတော့ဘယ်လိုပြောမလဲဆိုတော့ဝိတ်ချတာတွေဟိုဖက်ကအချိန်အပြောင်းလဲတာတွေရောစားတော့ပြောင်းလဲရတယ်ရောအဲ့လိုမျိုးအခြေအနေတွေကြောင့်ပေါ့နော်ကျွန်တော်အဲ့ဒီပွဲမှာခက်နဲ့ရှင်းပြရင်ရမယ်ပြောရမှာပေါ့အာသူကျွန်တော်မှန်းထားတဲ့အတိုင်းဟိုဖြစ်မလာခဲ့ဘူးပေါ့နော်အဲ့လိုမျိုးကျွန်တော်ကတော့အာပြိုင်ဘက်အခြေအနေကြည့်လို့ရှိရင်တော့ကျွန်တော်အနေနဲ့ကျွန်တော်စိတ်ထဲမှာတော့ကျွန်တော် KO ချနိုင်မလို့ကျွန်တော်တွေးထားတာပေါ့နော်ဒါပေမဲ့တကယ်တကယ်ရောက်တော့အာအဲ့လိုမျိုးဖြစ်မလာမှာအမှတော့အနိုင်ရရှိတာပေါ့ဆိုတော့အာแกเนเนเนเนโรจုံတွေ့ရပါတော့ဒီဝိတ်ချတဲ့အပိုင်းမာတွေရောအစားတောက်ပိုင်းမာတွေရောအိတ်တဲ့အပိုင်းမာတွေရောအချိန်ပြောင်းလဲမှုရှိတာတွေအဲ့ဒါကြောင
့်ဘုရားဆိုသေးဝိုင်ใช่ไหมတဲ့ยาวๆยังไงก็ถึงอ่ะ
ဗီရိုနီကာဟာသူမကစားတဲ့ဝိတ်တန်းမှာမြန်မာနိုင်ငံသူအမျိုးသမီးတဦးအနေနဲ့ပထမဆုံးကမ္ဘာအဆင့်နံပါတ်1မွေထိုင်းချန်ပီယံတဦးအဖြစ်ကိုလွယ်လွယ်နဲ့ရခဲ့တာတော့မဟုတ်ပါဘူး။ဇာတိမြေရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့မှာဆင်းရဲချို့တဲ့စွာနေထိုင်ခဲ့ရတဲ့ကလေးဘွားကဆလို့အခုလိုကမ္ဘာတိချန်ပီယံတဦးအဖြစ်အောင်မြင်မှုတွေရရှိဖို့အခက်အခဲပေါင်းများစွာကိုဖြတ်တန်းခဲ့ရပါတယ်
။ဟုတ်ဗီရိုနီကာနာမည်တလုံးဖြစ်လာဖို့ကကျွန်တော်အခက်အခဲမျိုးကြုံတွေ့နေရပါတော့။အခက်အခဲကြုံတွေ့ရမှဘယ်ဒီလိုမျိုးဗီရိုနီကာဆိုတဲ့နာမည်တလုံးလဲရလာခဲ့တာပေါ့အာဘယ်လိုပြောရမလဲဆိုတော့ခက်ခဲကတော့အမျိုးစုံပါပဲဟိုငယ်ကလေးထွက်လာတဲ့ကျောင်းကနေထွက်လာပြီးတော့ဘောင်စီကိုစပြီးတော့လီဂျင်ကလေးရတွေရောဟိုမိဘတွေအဆင်မပြေတာတစ်ဖက်နဲ့ပေါ့နော်အဲ့လိုမျိုးတွေလီဂျင်ရတာတစ်ဖက်အဲ့လိုမျိုးတွေရောပြီးတော့ဒီကိုထိုင်းမရောက်ခင်မှာလဲကိုဗစ်ကတစ်ဖက်နိုင်ငံရေးကတစ်ဖက်နဲ့အမျိုးဆိုရင်ကျွန်တော်ကဒီလာဖို့ခက်ခဲနေအများကြီးပေါ့နော်ကျွန်တော်ဒီရောက်ဖို့ဆိုကျွန်တော်ဟို ဒူဘိုင်းနဲ့ခရီးကြီးသွားရတယ်ဒူဘိုင်းနဲ့အမေနီးယားမှာကျွန်တော်တပတ်မှသွားနေရတယ်ပြီးကျွန်တော်နောက်မှဒီကိုရောက်တော့ဘာလို့ဖြစ်ဆိုကျွန်တော်ကိုဗစ်မရှိတဲ့အတွက်ကြောင့်ကိုဗစ်ဒီဆေးထိုးထားတာမရှိတဲ့အတွက်ကြောင့်မို့အဲ့လိုမျိုးပေါ့နော်ဒီကိုရောက်ဖို့ပြီးတော့ဒီနာမည်နိုင်ငံတကာနာမည်ကိုတိလာတော့ဘာလို့အခုပို့ပြီးတော့ဆိုတော့ဒီလိုရောက်ဖို့ကလည်းဒီတိုက်ကမှာကျူစာပြီးလေ့ကျင့်တည်ယူတယ်ပြီးတော့လည်းဘယ်လိုပြောမလဲအထိတ်တို့တွင်းထဲမှာတခြားလူနဲ့မတူအောင်ကိုပို့ပြီးတော့ပို့ပြီးတော့အာထုတ်ပြီးတော့ကြိုးစားတာပေါ့နော်အဲ့ဒါတခုရယ်ပေါ့ပြီးတော့ကိုရဲ့စိတ်ကတခုထက်တွင်းလိုက်တာတခုကအများအပြားကျွန်တော်တို့မြန်မာနိုင်ငံသားတွေရာသူများနိုင်ငံရောက်လို့ရှိရင်အနေခံရတာပို့များတာပေါ့နော်အဲ့ဒါအဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့မြန်မာနိုင်ငံသားတယောက်နေလဲကျွန်တော်တို့မြန်မာနိုင်ငံသားဒီလိုလုံနိုင်တယ်ဆိုတာကိုလည်းကျွန်တော်ထုတ်ပြချင်တယ်အဲ့ဒီတခုကြောင့်မလို့အဲ့ဒီလိုမျိုးမခံချင်တဲ့စိတ်ကြောင့်မလို့ကျွန်တော်ကြိုးစားပြီးတော့ဒီလိုနာမည်ရလာတာပေါ့
ငယ်စဉ်ကတည်းကထိုးချိတ်တက်ပေါ်ရတဲ့ကစားနည်းကိုစိတ်ဝင်စားမှုရှိခဲ့တာကြောင့်လက်ဝဲကိုကစားရာကနောက်ပိုင်းမှာမြမရိုးရလက်ဝဲအဲ့ဒီကနေမှတစ်ဆင့်မွေထိုင်းစသဖြင့်တဖြည်းဖြည်းပြောင်းလဲရောက်ရှိလာခဲ့တာ
ပါကျွန်တော်တော့စကားရဲဝါငယ်ကလေးကိုတိုက်ခိုက်ရေးဝါဒနာပါတာပေါ့နော်ဒါပေမဲ့ဘလို့အကစားနေနမယ်ဘလို့ရှိလဲကိုမသိဘူးဒါပေမဲ့ထိုးရတာကြိုက်ရရတာတော့ကြိုက်တယ်ဆိုတော့အစားနဲ့ဘောက်ဆင်းကနေဝင်လာတယ်ဘောက်ဆင်းကနေဒီရိုးရလက်ဝဲကိုသွားတယ်ဘောက်ဆင်းမှာထိုးတုံးကလည်းကျွန်တော်အခြေခံနေပါတယ်ကိုကကိုကစားဆော့တာအဲ့လိုမျိုးလောက်ကြည့်တယ်ဒါပေမဲ့ဘောက်ဆင်းမှာကစားတော့ဒီဖဲ့ကိုရောက်မယ်လို့ကျွန်တော်မသွေးခဲ့ဘူးဒါပေမဲ့သူတို့ကလာကန်လန်းတယ်ကျွန်တော်ဒီရိုးရလက်ဝဲဆိုတော့ကျွန်တော်ကလည်းမိဘလည်းအဆင်မပြေတဖက်နဲ့ကျွန်တော်အဲ့ချိန်မှာ boxing ကနေထွက်ဖို့လုံးဝစဉ်းစားလိုက်တဲ့ချိန်ပေါ့နော်ဖြစ်ဆိုတခြားနိုင်ငံမှာပဲအလုတ်သွားလုံးရောမယ်ဆိုတော့စိတ်မျိုးဝင်သွားသေးတယ်။ဘာဖြစ်လို့လဲဆိုတော့မိဘလည်းအဆင်မပြေဘူး။အဲ့ဒီမှာပဲဆက်နေအဲ့ချိန်တော့ကျွန်တော်တို့ဆိုရင်ဟိုလက်စာရည်လည်းမရဘူးပေါ့နော်။ရတာကမဟုတ်ဘူးနည်းနည်းလောက်ပဲဆိုရင်ကိုယ်အိမ်ကိုလည်းပြန်မထောက်ပတ်နိုင်တဲ့အမျိုးဆိုတော့ကျွန်တော်ဟိုဒီထွက်ဖို့စဉ်းစားလိုက်တယ်။ကျွန်တော်ရဲ့မိတ်ဆွေကောင်းတယောက်ပေါ့နော်ဂျာမနီကတရားသူကျွန်တော်လာပြီးတော့ပြောတယ်ပြီးတော့နိုင်ငံရေးလည်းတင်တာတစ်ဖက်နဲ့ဆိုတော့အားရကြောင့်မလို့နိုင်ငံအဲ့လိုတစ်ဖက်ဖြစ်သွားတော့အာနာတိုင်းတစ်ဖက်ဖြစ်သွားတော့သူကကျွန်တော်လာပြီးတော့ပြောနေမဖြစ်ချင်လဲဒီချိန်မှာပေါ့နော်ကျွန်တော်ဆိုတော့ကျွန်တော်ပြန်ပြီးတော့လေ့ကျင့်ချင်တယ်ဒါပေမဲ့ဒီနိုင်ငံထဲရောမဖြစ်နိုင်ဘူးပေါ့နော်တခြားနိုင်ငံကျွန်တော်သွားချင်တယ်ဆိုတော့သူကကျွန်တော်ဒီတိုက်ကဘယ်နေရာမှာသွားချင်ဆုံးလဲသူပြောကျွန်တော်တိုက်ကကိုပဲရွေးချယ်တာပေါ့နော်ကျွန်တော်အရင်ကတည်းကတိုက်ကအိမ်မဲ့ပဲကျွန်တော်ရဲ့အိမ်မဲ့ယူရလေ့ကျင့်တော့ကကျွန်တော်ရဲ့တိုက်ကောက်ဒီနေရာရောက်ချင်တယ်ဆိုတော့စိတ်အမြဲရှိခဲ့ဖူတာပေါ့နော်ဆိုတော့တိုက်ကောက်ရွေးချယ်တယ်အဲကြောင့်မို့ကျွန်တော်ဒီနေရာရောက်ရှိတယ
်သူ့အနေနဲ့လက်ရှိချုပ်ထားတဲ့စာချုပ်အရာမွေထိုင်းကိုပဲကစားခွင့်ရှိပေမဲ့နောက်ပိုင်းမှာပိုပြီးကျပြန့်တဲ့တခြားချန်ပီယံပွဲတွေကိုအဆင့်ဆင့်ပြောင်းကစားသွားဖို့စီစဉ်ထားပါတယ်ဗီရိုနီကာဟာအခုအချိန်မှာထိုင်းနိုင်ငံဖုခက်မြို့ကိုရောက်နေပြီးချန်ပီယံဆုတွေရထားပေမဲ့သူ့လိုချင်တဲ့ရည်မှန်းချက်ကိုမရောက်သေးတာကြောင့်အားမလို့အားမရဖြစ်နေတော့မှာ
ဒီချိန်မှာတော့ဗီရိုနီကာတလုံးလို့ရလာပြီမဲ့ကျွန်တော်ကိုယ့်ကိုမချိနဲ့သေးဘူးအားလည်းမရဘူးဘာဖြစ်ဆိုကျွန်တော်လူချင်းတဲ့ပုံစံမရောက်သေးဘူးကျွန်တော်အနေနဲ့ပေါ့နော်ကျွန်တော်လေ့ကျင့်နေတဲ့အချိန်ပဲဖြစ်ဖြစ်အမြဲတမ်းကိုယ့်ကိုအားမရတာတွေဖြစ်တယ်တိမ်ပွဲထိုးပြီးလို့ရှိရင်လည်းကိုယ့်ကိုအမြဲတမ်းအားမရအောင်ဖြစ်ဆိုကျွန်တော်ဒီထက်ပိုပြီးတော့လုံနိုင်ချင်တယ်ကျွန်တော်ရဲ့စွမ်းရည်ပေါ့နော်ဒီထက်ပိုပြီးတော့ထပ်ပြချင်တယ်အဲ့ဒါတွေရောပြီးတော့ကျွန်တော်ဒီ one championship မှာ champion ဖြစ်ဖို့ကျွန်တော်လုံးပြချင်သေးတာပေါ့နော်အဲ့လိုမျိုးဆိုတော့ကျွန်တော်ဒီချိန်မှာတော့ကိုယ့်ကိုအားမရနေပါဘူ
းဗီရိုနီကာဟာကျိုးဝိုင်းထဲမှာအောင်မြင်မှုတွေဇက်တိုက်ရနေတာကြောင့်ဝင်ငွေကောင်းပြီးအဆင်ပြေပြေနေနိုင်သူတူဦးဖြစ်မယ်လို့ယူဆစရာရှိပါတယ်ဒါပေမဲ့လက်ရှိစာချုပ်အရဘဝရည်တည်စားတောက်ဖို့လောက်သာဝင်ငွေရတာမို့အခုအချိန်ထိအခက်အခဲတွေနဲ့ရင်ဆိုင်နေရတော့မှာဒါကြောင့်လည်းမြန်မာနိုင်ငံမှာဆင်းရဲချို့တဲ့စွာနေထိုင်နေရတဲ့မိဘတွေကိုထင်သလောက်ထောက်ပံ့မပေးနိုင်ဘူးလို့ဗီရိုနီကာကပြောပါတယ်။အာနာရှင်အဆက်ဆက်အောက်မှာဆဲစုနေပေါင်းများစွာနေလာခဲ့ရတာကြောင့်တိုင်းပြည်နောက်ကျကြံခဲ့ပြီးကိုလူမျိုးတွေနိုင်ငံတကာမှာမျက်နှာငယ်နေရတဲ့အဖြစ်ကကြော်လွားနိုင်အောင်ကိုနိုင်ငံသားတွေရဲ့ဂုဏ်တက်အောင်သူတတ်ထားတဲ့လက်ဝဲပညာနဲ့အစွမ်းကုန်ကြိုးစားလှုပ်ဆောင်ပေးခြင်းတယ်လို့လည်းဗီရိုနီကာကပြောပါတယ
်။ကျွန်တော်တို့နိုင်ငံပေါ့နော်ကိုဆီယနာလည်းတင်ထားတယ်ကျွန်တော်တို့ကရင်နီကကြတော့လေတခြားပြည်နယ်ထက်ဆိုင်တော့အများအားဖိနှိပ်ခံရတာမျိုးပေါ့နော်ပြီးတော့လေဘယ်လိုပြောမလဲအခုချိန်မှာတော့တောင်နဲ့ရှိစစ်ပီချောင်းနေရတယ်အဲမျိုးပေါ့နော်အခက်အခဲတွေအများကြီးကြုံတွေ့နေရတဲ့ ကျွန်တော်တို့လူမျိုးတွေပေါ့နော်အဲ့လိုမျိုးအခုဒီမိဘတွေလည်းခက်ခဲနေရပဲဒီစစ်ချောင်ရာတစ်ဖက်ရဲ့ပြီးတော့အခုပြီးခဲ့တဲ့တရက်နေ့တုန်းကလည်းဒီလေမုန်တိုင်းအကြောင်းအင်အားတွေပျက်စီးနေရတဲ့တစ်ဖက်မျိုးမျိုးစုံခံစားနေရတယ်အဲ့ဒီလူမျိုးတွေကျွန်တော်စိတ်မကောင်းဘူးပေါ့နော်ဒါပေမဲ့ကျွန်တော်ဒီစင်ပေါ်မတက်ခင်တာတို့အဲ့လိုမျိုးတွေကျွန်တော်တတိယတယ်တခါတလေကြိုက်ဒါပေမဲ့ကျွန်တော်ကဘာဖြစ်လို့စင်ပေါ်မှာအာစိတ်မကောင်းဖြစ်ပေမဲ့စင်ပေါ်မှာထိုးနိုင်လဲဆိုတာကျွန်တော်ဒီလိုမျိုးပေါ့ကျွန်တော်တို့နိုင်ငံဒီလိုဖြစ်နေတယ်ဆိုတာကိုသူများအစကတည်းကကျွန်တော်နိုင်ငံလည်းဘယ်လိုသွားသူများနိုင်ဒီသားဆိုတော့ကျွန်တော်လည်းခြားပြချင်တယ်နိုင်ငံသားကိုစားပြောက်အနေနဲ့ကျွန်တော်လည်းလုံနိုင်တယ်ဆိုတဲ့အရာကိုကျွန်တော်ခြားပြချင်တယ်ကျွန်တော်ကဘလို့ပဲဖြစ်ကျွန်တော်နိုင်ငံသားကိုစားပြောက်အနေတယောက်အနေနဲ့ကျွန်တော်လုံပြတ်နိုင်တယ်ကျွန်တော်တို့နိုင်ငံမှာလည်းဒီလိုမျိုးရှိတယ်ဆိုတာအဲ့လိုမျိုးခြားပြချင်တာတစ်ဖက်နဲ့ကျွန်တော်ကြိုးစားပြီးတော့မှဟိုထိုးတာပေါ့အဲ့လိုမျိုးပါဟုတ်ကြက်ထောင်ကြီးဟိုထော်ရော
်မိုးပြဲမျိုးကတာမန်ကြေးရွာလေးမှာမွေးဖွားကြည့်ပြင်းခဲ့ရကနိုင်ငံတကာမှာအောင်မြင်တဲ့ချန်ပီယံတဦးဖြစ်လာတဲ့အထိအောက်ခြေကနေရုန်းကန်ခဲ့ရသူတဦးဖြစ်တာကြောင့်မြန်မာနိုင်ငံကတိုးတက်ထူးချွန်လို့ရှိတဲ့လူငယ်တွေလည်းသူလိုပဲကိုယ့်အိမ်မက်တွေအောင်မြင်အောင်ဇွဲရှိရှိနဲ့ကြိုးစားကြဖို့ဗီရိုနီကာကတိုက်တွန်းပါတယ
်တချို့လူကပေါ့နော်ကိုယ့်ကိုယုံကြည်မှုမရှိဘူးပြောရမလားတချို့လူတွေကသူတခုခုလောက်လိုက်ရင်ဖြစ်နိုင်မှာမဟုတ်ပါဘူးစိတ်ပြက်လက်ပြက်သွားတာမျိုးတွေရှိတာပေါ့နော်ကျွန်တော်တို့လည်းအရင်တော့ကိုယ့်ကိုအဲ့လိုမျိုးပဲထင်တာပဲအဲမရတော့ပါဘူးဖြစ်နိုင်မှာမဟုတ်ဘူးဟိုအိမ်မဲရောရှိပြီမဲ့ဒီနေရာရောက်မှာမဟုတ်ဘူးစိတ်ပြက်လက်ပြက်လုံးဝမလုပ်တော့ဘူးဆုံးဖြတ်ရမျိုးရှိတယ်ဒါပေမဲ့အဲ့ဒါတွေကအမိုင်ပေါ့နော်ကိုတကယ်လို့ဒီဟာကြီးကိုဝါသနာရှိတယ်ဒီဟာကြီးကိုကိုဖြစ်ချင်တယ်ဆိုလို့ရှိရင်တော့ဟိုဖြည်းဖြည်းပုံမှန်နဲ့ကိုလေ့ကျင့်ဖို့လိုတယ်လေ့လာဖို့လိုတယ်ပေါ့နော်ဖြည်းဖြည်းပုံမှန်ပဲဆက်သွားပုံမှန်ပဲသွားရင်တော့သူကသူကိုလိုချင်တဲ့ပုံစံသူကသူတစ်ချိန်ချိန်ကြရင်ရောက်မှာပေါ့နော်ကိုရဲ့အိမ်မက်ကအဓိကကတော့ရက်တက်မသွားဘူးပေါ့နော်လုံနေတဲ့အရာကိုပုံမှန်သွားစီချင်တယ်စိတ်ဓာတ်မကျဘဲနဲ့ပုံမှန်လေ့ကျင့်ตัวไคซิเนี่ยเฉฉิงใจไอ้ดีอย่าโกตัวอจูผิดหลานနိုင်တာဗောเนาะอดิกาစိတ်ဓာတ်မကြဖို့ပြောချင်ပါတယ်ဟု
တ်เวโรนิก้าဟာလက်ဝိညမယူရလက်ဝိမွေထိုင်းစသဖြင့်ကြမ်းတမ်းနဲ့ထိုးတတ်မှုတွေနဲ့ပြန်ဘက်ကိုအလဲထိုးအနံ့ယူရတဲ့တိုက်ခိုက်မှုအသာပေးအာကစားနည်းကိုကစားနေသူဖြစ်တာကြောင့်အများအမြင်မှာစိတ်ကြမ်းလူကြမ်းလို့ယူဆเสียရှိပါတယ်တကယ်တော့เวโรนิก้าဟာလူတွေကိုခင်တတ်သူကုညီတတ်သူပျော်ပျော်ရွှင်ရွှင်နဲ့ဟာတာတွေကိုပြောတတ်သူအတူဖြစ်တယ်လို့တချင်းဆိုတာလဲဝါသနာပါသူတူပါမြန်မာနိုင်ငံမှာရှိနေစဉ်မြန်မာ Idol Season 2မှာဝင်ရောက်ချင်ပြိုင်ခဲ့တာမှာ Top 20 အထိရောက်ခဲ့ပါတယ်သူမပြန်ဆိုပြီး TikTok မှာတင်တဲ့ cover song တချို့ဟာလည်းလူကြိုက်များပါတယ်။ခန္ဓာကိုယ်ကြန့်ခိုင်တောင့်တင်းမှု၊ကြားမှာတန်ဆွမ်းမှုနဲ့တဖက်လူရဲ့အထူးအထောင်ခံနိုင်ရည်ရှိမှုတို့အပေါ်မှာအများကြီးမူတည်တဲ့သူတို့ရဲ့အားကစားနည်းကြောင့်အခုလိုငယ်ရွယ်ပြီးအညွန့်တလူလူနဲ့အောင်မြင်မှုတွေရနေတဲ့အချိန်မှာသူ့အတွက်ပိုပြီးလွတ်လပ်တဲ့ဝင်ငွေလဲပိုပြီးရနိုင်မယ့်အခြေအနေမျိုးရောက်အောင် One Championship နဲ့ MMA တို့မှာပြောင်းကစားပြီးအောင်မြင်မှုတရဖူတွေဇက်တိုက်ဆွခုနိုင်ပါစေလို့ဖရိုနီကာကိုပြည်သက်တွေကဆူတောင်းပေးနေကြပါတယ်ခင်ဗျာ
။ကယန်းတိုင်းရင်သူဖရိုနီကာဟာမွေထိုင်းလက်ဝဲတင်သားမကနိုင်ငံတကာမှာပါအောင်ပွဲတွေရရှိနေတဲ့အကြောင်းကိုဇော်ဝင်းလိုင်ကမေးမြန်းထားတာဖြစ်ပါတယ်။ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးအစီအစဉ်ကိုပြောပြချင်ပါတယ်။ဆိုင်ကလုန်းမုန်တိုင်းမိုးကာဒဏ်တင်တဲ့မြမပြည်သူတွေကိုကူညီနိုင်ရေးအတွက်အကူအညီလိုအပ်နေတဲ့လူထုထံသွားလာခွင့်အကူအညီပစ္စည်းတွေအတွက်အကောက်ခွန်ကင်းလွတ်ခွင့်နဲ့အတူရန်မုံငွေလည်းလိုအပ်နေတဲ့အကြောင်းကုလသမဂ္ဂကပြောပါတယ်။ဆိုင်ကလုန်းတိုင်းသင့်လူထုပြန်လည်ထူထောင်ရေးလာလာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကပြောပြထားပါတယ်ခင်ဗျာ။
ခုကျွန်တော်ဒီမှာတက်စီများနိုင်ကိုရှိုးရပြီနိုင်ကိုတော့အခုဟိုဒီမှာဂျီလန်ဝန်နိုင်ကိုရှိုးရပြီဂျီနဖူးပဲလို့ညာနော်နိုင်ကိုရှိုးရပြီ
စိုက်ကလုန်းမိုခတ်တန်းအစိုးဆုံးခံရတဲ့စစ်တွေကလူဒုရဲ့အတန်မှာစစ်တွေလောက်မဆိုးဘူးဆိုပေမဲ့လေမင်းပြားမှာလည်းအခက်ခဲရှိတယ်လို့ မင်းပြမြို့နယ်ရေးပေါ်လူမှုကူညီရေးကော်မတီကဦးဦးကျော်ထီက VOA ကိုပြောပါတယ
်အခုရေကတော့တအားကြီးလို့ပြောအဲ့နော်ပါခင်ဗျာကျွန်တော်တို့ကပြည်သူကပြည်သူကိုပဲကူရမှာဆိုတော့ကျွန်တော်တို့ပြည်သူကိုယ်တိုင်လည်းအကုန်လုံးကဒုက္ခတွေဖြစ်နေတယ်ဆိုတော့ကျွန်တော်အောက်ကမှာကဒီ NGO INGO နဲ့ဒီအဓိကအဖြစ်ရောက်ပေးလို့ပေါ့နော်ဒီလိုကတော့ကျွန်တော်တို့ကူညီမှပဲကျွန်တော်တို့ကပြန်လို့ထူထောင်နိုင်တဲ့အနေထားပါခင်ဗျာ
ကုလသမဂ္ဂရဲ့လူသားချင်းစာနာကူညီမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးယူအိုချာရဲ့မြမဆန်ရယာယီကိုစလဲရာမနတန်ဘာလာခရစ်နန်ကတော့နိုင်ငံတကာကမြန်မာနိုင်ငံအတွက်ရန်ပုံငွေထပ်မံထည့်ဝင်ချဖို့တိုက်တွန်းနေပါတယ
် To deliver we will need access to affected people
လုပ်ငန်းတွေဆောင်ရွက်နိုင်ရေးအတွက်လူလူထံတွားရောက်ခွင့်အာဏာပိုင်တွေဘက်ကခီးတွားလာခွင့်ဖြည့်လျှော့ပေးရေးကုန်ပစ္စည်းတွေအတွက်အောက်ခွန်ကင်းလွတ်ခွင့်လိုအပ်သလိုပဲအကြီးအကျယ်လိုအပ်ချက်တွေကိုတုံ့ပြန်ဆောင်ရွက်နိုင်ရေးအတွက်ရန်ပုံငွေတွေထပ်ရဖို့လိုအပ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်မြမဆန်ရလူသားချင်းစာနာမှုတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်အတွက်ပန်ကြားထားတဲ့ရန်ပုံငွေရဲ့ဆရာခန့်နှုန်းပြည့်အောင်မရသေးတဲ့အခြေအနေကိုလည်းကုလသမဂ္ဂကထောက်ပြပြီးနိုင်ငံတကာကရန်ပုံငွေထပ်မံထည့်ဝေချဖို့ပန်ကြားနေတာဖြစ်ပါတယ်။ကုလသမဂ္ဂကမ္ဘာစန္ဒရိတ်ခအဖွဲ့ WFP ကလည်းရန်ပုံငွေထပ်ပြီးတော့လိုအပ်နေကြောင်းပန်ကြားတောင်းခံထားပါတယ်။ Anthea Web က WFP ကမ္ဘာစန္ဒရိတ်ခအစီအစဉ်အာရှပစိဖိတ်ဆိုင်ရာဒုတိယညွှန်ကြားရေးမှူးဖြစ်ပါတယ်။
In Myanmar we're stepping up
မြန်မာနိုင်ငံမှာအခုညီပိရေးကိုတိုးချဲ့ဆောင်ရွက်နေတဲ့အကြောင်းဒါကြောင့်လဲဒီနေ့အစပိုင်းကထက်နောက်ထပ်လူတွေတိုးချဲ့ကူညီနိုင်ရေးနောက်ထပ်ရန်ပုံငွေလိုအပ်နေပါတယ်တဲ့ဆိုက်ကလုန်းမိုခာဒန်တင့်နဲ့လူပေါင်း၈သိန်းအပါအဝင်လူပေါင်း1,000,000,000ကိုထောက်ပံ့နိုင်ရေးအတွက်နောက်ထပ်အမေရိကန်ဒေါ်လာတန်း60ထပ်မံလိုအပ်နေတဲ့အကြောင်းပြောဆိုသွားတာဖြစ်ပါတယ်လက်တလုံးမှာတော့မုံတိုင်းထန်တင်ဒေသတွေတဲကတချို့ကိုကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတချို့စတင်နေကြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အရှိတောင်အာရှဒေသဆိုင်ရာယုံရဲ့ဒေသရင်းရေးပေါ်ဆိုင်ရာညွှန်ကြားရေးမှူးဒေါက်တာအက်ဒွင်ဆာဗာဒါကထောက်ပံ့ကူညီမှုတွေအပြင်ဖြစ်လာနိုင်တဲ့ကျန်းမာရေးဆိုင်ရာပြဿနာတွေကိုပါသတိပေးပါတယ်။
WHO has mobilized health supplies.
ဒီဘက်သင်းကိုကုသနိုင်ရဲ့အတွက်ကျန်းမာရေးပစ္စည်းတွေကို WHO ကစုဆောင်ပြင်ဆင်ထားပါတယ်။ဒီရေသန့်ဆေးပြားတွေပေးတယ်။ကျန်းမာရေးဆိုင်ရာမိဖက်အဖွဲ့အစည်းတွေကတောင်းခံတဲ့ဆေးဝါးပစ္စည်းတွေ၊ကိရိယာတွေကိုဦးစားပေးဆောင်ရွက်နေတယ်။ရေးချီးတဲ့ဒေသတွေမှာတောက်ရေသန့်ရရှိရေးနဲ့မိလာစနစ်အခက်အခဲဖြစ်တာနဲ့အတူပဲဝမ်ပြက်ဝမ်ရှော့အသေးရောင်အတဝါယောဂါတို့လိုရေကနေကူးဆက်နိုင်တဲ့ယောဂါတွေရဲ့အန်တီရဲသွေးလွန်တုပ်ကွေးနဲ့ငှက်ဖျားတို့လိုချင်းကားတဆင်ကူးဆက်တဲ့ယောဂါတွေရဲ့အန်တီရဲလည်းရှိနေပါတယ်လို့ပြောသွားတာဖြစ်ပါတယ်မုံတိုင်းထန်တင်ဒေသတချို့မှာတော့အရေးပေါ်ရိတ်ခါဖြန့်ဝေမှုတွေစတင်နေပြီဖြစ်ကြောင်းကမ္ဘာစားနပ်ရိတ်ခါအဖွဲ့ WFP ရဲ့မြန်မာဆိုင်ရာညွှန်ကြားရေးမှူးစတီဖင်အန်ဒါဆန်ကပြောပါတယ်
The World Food Program has already started.
လောမင်းလိုအပ်နေတဲ့ရခိုင်ပြည်နယ်နဲ့မကွေးတိုင်းအတွင်းကလူတို့အတွက်စားနပ်ရိတ်ခါဖြန့်ဝေမှုကို WFP ကစတင်ဆောင်ရွက်နေပြီးလာမယ့်ရက်ပိုင်းတွေအတွင်းတိုးချဲ့ဆောင်ရွက်သွားပါမယ်။အကြီးအကျယ်လိုအပ်ချက်ရှိနေတယ်လို့ယူဆထားတဲ့အ ਨੇ ဆုံးလူပေါင်း၈သိန်းလောက်ထံကိုရောက်ရှိဖို့ညွှန်လင့်ထားပါတယ်။WFP အဖွဲ့တွေကွင်းစင်ရောက်ရှိနေကြပြီးဘယ်ဒေသကပဲဖြစ်ဖြစ်လိုအပ်ချက်ရှိနေသူတွေထံရောက်ရှိကူညီနိုင်ဖို့အတွက်တတ်နိုင်သမျှအချိန်ပြည့်ဆောင်ရွက်နေပါတယ်လို့ Mr. Anderson ပြောသွားတာဖြစ်ပါတယ်။မုံတိုင်းထန်တင်ဒေသတချို့ကိုတွားရောက်ခွင့်ရထားတဲ့ WFP ကမ္ဘာစားနပ်ရိတ်ခအဖွဲ့ကတော့နောက်ထပ်ဒေသတွေကိုပါတွားရောက်ခွင့်ရရည်ညှိနှိုင်းနေကြပါတယ်။ WFP ကမ္ဘာစားနပ်ရိတ်ခအစီအစဉ်အာရှပစိဖိတ်ဆိုင်ရာဒုတိယညွှန်ကြားရေးမှူးအန်တီယဝက်ကနောက်ဆုံးအခြေအနေကိုသတင်းစာရှင်းလင်းပွဲမှာတင်ပြပါတယ
်။ We operate independently.
အနာဘိုင်းတွင်နဲ့မပတ်သက်ဖဲတီးခြားလွတ်လပ်စွာဆောင်ရွက်နေတဲ့အကြောင်းဆိုက်ကလုန်းမတိုင်ခင်ကတည်းကရထားတဲ့သဘောတူညီမှုအရဒေသတွေကိုတွားရောက်ခွင့်ရထားပေးမယ်လို့လဲနိုင်ငံတွင်သွားလာမယ်ဆိုရင်တော့ကြိုတင်အတည်ပြုချက်လိုအပ်ပါတယ်တဲ့။မုံတိုင်းထန်တဲ့ဒေသတချို့ကိုဝင်ရောက်ခွင့်ရှိပြီးတူးချင်နိုင်ဖို့အတွက်လည်းညှိနှိုင်းနေတဲ့အကြောင်းပြောသွားတာပါမုံတိုင်းထန်တင်ဒေသတွေမှာစာတင်ချောင်းတွေပျက်စီးမှုများတာကြောင့်လဲကျောင်းဖွင့်ဖို့ရက်ပိုင်းမဲ့လူတော့တဲ့အချိန်မှာကျောင်းသားတွေကျောင်းပြန်တက်နိုင်ရေးကမတိမချာဖြစ်နေပါတယ်ပြန်လည်ထူထောင်ရေးအတွက်လိုအပ်ချက်လမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်ကုန်စည်နှုန်းတက်မဲ့ရေးကိုလည်းဒေသတွေမှာစိုးရိမ်ကြပါတယ် ဆိုင်ကလုံးမုန်တိုင်းမိုးခါကြောင့်ထိခိုက်ပျက်စီးမှုဆန်ရကုလသမဂ္ဂရဲ့ဆန်းစစ်သုံးသပ်ချက်တော့ထွက်ပေါ်မလာသေးပါဘူး။အမေရိကန်ပြည်ထောင်စုဗြိတိန်နဲ့အိန္ဒိယနိုင်ငံတို့ကတော့ကနေဦးကူညီထောက်ပံ့မှုတွေပေးအပ်ထားကြပါတယ်။ပြည်တွင်းရက်ဖက်အဖွဲ့အစည်းတွေဘက်ကတော့အကူအညီပေးရကိုဆက်လက်ဆောင်ရွက်နေကြပါတယ်ရှင်။
ကွန်ပလိုင်းကတော့တောင်းကျနေတဲ့တောင်းကျလို့ရှိတယ်ပေါ့နော်။အဲ့ဒီသူတွေကတော့ကျွန်တော်တို့ဒီအဓိကပြည်သူတွေလူတိုင်းတဲ့ငွေတွေနဲ့နောက်ထပ်ပြည်သူတွေပူပေါက်ပေါက်ဝင်ပေးတဲ့အမင်းကျူတာတွေလုပ်တယ်။နေရာထိုင်ခင်းပေးတာတွေလုပ်တယ်ပေါ့နော်။အဲ့လိုမျိုးတော့ပေးလိုက်ခဲ့ပါခင်ဗျာ။
မူကာဆိုင်ကလုံးမုံတိုင်းနောက်ဆက်တွဲအခြေအနေနဲ့ပတ်သက်ပြီးမတ်သိန်ကြီးတင်ဆက်တဲ့စီဝါရေးအစီအစဉ်ကိုကြည့်ရှုကြရတာဖြစ်ပါတယ်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုလည်းထုတ်လွှင့်ပေးလိုပါတယ်စိတ်ချမ်းသာရေးဆိုတာဘာကိုပြောတာပါလဲဘာကြောင့်လေးထားတင်ပါတယ်လဲလူမှုကွန်ရက်တွေကြောင့်စိတ်ပိုင်းထိခိုက်မှုတွေဖြေလျှော့အောင်ဘလို့လုပ်နိုင်တယ်လဲဆိုတာကိုမတ်စုမြတ်မွန်ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကစိတ်ချမ်းသာရေးအထူးကဆရာဝန်ဒေါက်တာနီလာတွင်နဲ့တွဲဆုံဒေါက်တာနီလာတွင်နဲ့မေးမြန်းပြီးလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာမေလာဟာဒီစိတ်ကျန်းမာရေးနဲ့ပတ်သက်လို့နားလည်သဘောပေါက်အောင်လို့အသိပညာပေးတယ်လားဖြစ်ပါတယ်စိတ်ကျန်းမာရေးဟာဘလောက်အရေးကြီးတယ်ဆိုတာကိုဒီအမေရိကန်နိုင်ငံတဝန်းလုံးမှာရှိတဲ့တက်ကြွတဲ့ပညာရှင်တွေကဆွေးနွေးပွဲတွေလုပ်ပြီးတော့ပြောပြရှင်းပြနေကြပါတယ်ဒါကြောင့်စိတ်ကျန်းမာရေးနဲ့ပတ်သက်လို့ဘာကြောင့်ဂရုစိုက်တဲ့နေဆိုတာကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့က Maimonides ဆေးရုံရဲ့ဒီဆေးရောဂါကူဌာနမှာခလီးငယ်နဲ့ဆဲကျော်သက်စိတ်ကျန်းမာရေးဆိုင်ရာအထူးကူတာပေးနေတဲ့ဒေါက်တာနီလာသွေကိုမေးကြည့်ဖြစ်ပါတယ်
။အမှန်တော့ကျန်းမာရေးဆိုတာကအဲဒီစိတ်ကျန်းမာရေးနဲ့ရုပ်ပိုင်းဆိုင်ရာကျန်းမာရေးနှစ်ခုကတွဲပါသွားတာပေါ့နော်။လူတယောက်ရဲ့ကျန်းမာရေးအကြောင်းပြောမယ်ဆိုလို့ရှိရင်အဲ့တော့အဲတခါတလေမှကျမတို့တွေကရုပ်ပိုင်းဆိုင်ရာကျန်းမာရေးပူပြီးတော့ပေါ့နော်ဟိုပြောပြကြတယ်အဲတွေးစီလို့စီချိုရှိတယ်တွေးလို့ရှိတယ်နှလုံးရောဂါရှိတယ်အစာရှိသဖြင့်ပေါ့နော်အဲအဲ့အခါမှာစိတ်ချမ်းသာရေးကလည်းဂျန်နေတတ်တာပေါ့နော်ဒါပေမဲ့လို့စိတ်ချမ်းသာရေးဆိုတာလေရုပ်ချမ်းသာရေးလို့ပဲအရေးကြီးတယ်ဘာကြောင့်လဲဆိုတော့အဲကျမတို့စိတ်ချမ်းသာရေးကြောင့်မို့လို့လေရုပ်ချမ်းသာရေးကိုထိခိုက်နိုင်တယ်ရုပ်ချမ်းသာရေးကြောင့်မို့လို့လေစိတ်ချမ်းသာရေးကိုထိခိုက်နိုင်တယ်ဆိုတော့အဲဒီနှစ်ခုကိုကျမတို့ကတစ်ခုအနည်းနဲ့တွဲမြင်ပြီးတော့အလေးနဲ့ထားပြီးတော့စဉ်းစားရမှာပေါ့နော်
အဲ့တော့ဒီစိတ်ကျန်းမာရေးလို့ပြောရဲဆိုရင်ဘာတွေကိုစိတ်ကျန်းမာရေးလို့သတ်မှတ်တယ်ဆိုတာလည်းရှင်းပြပေးပါလားရှင
်ဆိုတော့စိတ်ကျန်းမာရေးဆိုတော့ကျမတို့ကအခြေခံအားဖြင့်ကတော့အဲကျမတို့စိတ်ခံစားမှုတွေရှိတာပေါ့နော်စိတ်ခံစားမှုတွေရှိမယ်နောက်ကျမတို့ရဲ့အတွေးအခေါ်တွေရှိမယ်အဲနောက်ကျမတို့ပြုမှုတွေအပြုမှုတွေရှိမယ်ပေါ့နော်အဓိကတော့ကျမတို့ဟိုအင်္ဂလိပ်လိုပြောမယ်ဆိုရင် thoughts ရယ် feelings ရယ် behaviors ရယ်ပေါ့နော်ဆိုတော့ဒါတွေအကုန်လုံးပေါင်းစုံပြီးတော့ကျမတို့ရဲ့အဲ့နေစဉ်ပေါ့နော်ပြုမှုဆက်ဆံတဲ့ relationship ပေါ့နော်ဒီတယောက်နဲ့တယောက်ဆက်ဆံတဲ့အရာတွေနောက်မိမိကိုယ်ကိုမိမိသဘောထားတဲ့အဲသဘောထားတွေနောက်ကျမတို့ရဲ့အပြုမှုတွေအပြုမှုတွေပေါ့နော
်နောက်ဒီဟိုစိတ်တမ်းမိုင်းနဲ့ပတ်သက်လို့မေးချင်တဲ့အဓိကတစ်ချက်ကပေါ့နော်ဒီ online ပေါ်ကနေရတဲ့ဟိုစိတ်ပိုင်းဆိုင်ရာဟိုထိခိုက်တက်ရောက်မှုတွေပေါ့ဘာလို့လဲဆိုတော့ဒီ American ပြည်ထောင်စုမှာနေနေကြတဲ့မြန်မာတွေအပါအဝင်ဒီနိုင်ငံဆုံးမှာရောက်နေကြတဲ့မြန်မာတော်တော်များများပေါ့နော်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ online ပေါ်မှာမြင်နေကြားနေတွေ့နေရတာရင်းကြောင့်မို့လို့ဒီကိုယ့်ရဲ့စိတ်ကိုဟိုထိခိုက်တာတွေဖြစ်ကြရပါတယ်ဆိုတော့အဲ့လိုမျိုးထိခိုက်တယ်ဆိုတော့တချို့ကလည်းကိုယ်တိုင်ဟိုတတိမထားမိတာမျိုးတွေရှိနိုင်တယ်ပေါ့ဆိုတော့အဲ့ဒါကိုဘယ်လိုမျိုးကိုယ်တိုင် sensitive တင်တယ်လဲဖြည့်ရှင်းတင်ပါလဲရှင
်ဘယ်လိုသိတင်တယ်လဲဆိုတော့ကျွန်တော်ကဟိုကွာနေစဉ်ထလာပြီးတော့နေစဉ်မှာဒီ social media ကိုတအားကြီး rely ဖြစ်နေဟိုကျမတို့ကိုယ်တိုင်လည်းဒါမြန်မာပြည်အကြောင်းသိချင်ရဲ့ဒီ social media အနေပဲကိုကကြည့်ရတယ်လို့သိရတယ်လို့ဖြစ်နေတာဆိုတော့ကြတော့ဟိုဒါကတော့နည်းနည်းတော့ဟိုကိုယ့်ဘက်ကဘယ်လောက်တိအောင် limit လုပ်မလဲဆိုတဲ့အပေါ်မှာလည်းကိုကလူတည်သေးတာပေါ့နော်ဒီခံစားချက်တွေကဟိုအလေအလတ်မှာဘယ်လောက် moderate လုပ်မလဲဆိုတာနဲ့အဆုံးစွန်မရောက်သွားအောင်ကိုတွေကဘယ်လိုလုပ်မလဲဆိုတာပေါ့နော်ဒါတွေကဟိုတဦးတယောက်ချင်းစီကလည်းဟိုကိုကကိုကျင့်သုံးလို့ရတယ်လို့ဒီကိုယ့်ရဲ့ community ထဲမှာပေါ့နော်တခါတချို့သောခံစားချက်တွေကဒါ collective ဟိုဟာတွေပေါ့ဟို feelings တွေပေါ့နော်ဟိုဒီတူရကျမတို့ဒီ identify လုပ်လို့ရတယ် relate လုပ်လို့ရတယ် community မှာဆိုတော့ဒါကျမတို့မကြမ်းမကြစကားတွေပြောရမှာပေါ့နော်ဟိုဒီကိုယ့်ရဲ့ခံစားချက်တွေကိုလည်းပြောခြင်းနဲ့ပြောနိုင်တယ်ဆိုရင်ဖွင့်ပြောတာမျိုးပေါ့နော်အဲ့ရနေတစ်ဆင့်ပုံသွားပြီးဆိုရင်တော့လေကိုယ့်ရဲ့နေစဉ် သွားလာလှုပ်ရှားနေတဲ့အရှင်သန်မှုကိုလာပြီးတော့ထိခိုက်လာတာပေါ့နော်ဟို daily routines တွေကိုလာပြီးထိခိုက်လာတယ်ဆိုတော့ဒါကိုကကိုယ့်ကိုပြန်သုံးသပ်ရမှာပေါ့ငါသွားနေတာ healthy ဖြစ်သလားဒါမှမဟုတ်ရင်ဒီ unhealthy ဖြစ်နေပြီလားဆိုတာတွေပေါ့ဒါကြတော့ဟိုကျွန်တော်ကဗာနဲ့ပြန်ပြောဆို behavior ပေါ့ခုနကပြောသလိုခံစားချက်ကနေတစ်စက်အဲ behavior တွေမှာပါလာပြီးတော့ထိခိုက်လာပြီဆိုရင်တော့ဒါကျွန်တော်ကအဲပြန်ပြီးတော့ moderate ဖြစ်အောင်ပြန်လုပ်ယူရမှာပေါ့နော
်ဒါနဲ့တစ်စက်ထည့်ပြောချင်တာတော့ဒီမြန်မာလူမှုအတိုင်းဝိုင်းနဲ့မှာကဒီစိတ်ချမ်းမာရေးနဲ့ပတ်သက်လို့ဒီပုံပွင့်လင်းလင်းပြောကြဆွေးနွေးကြတာမျိုးကတိတ်ပြီးတော့လုံးလေးမရှိကြဘူးလေဆိုတော့ဒီစိတ်ပိုင်းဆိုင်ရာထိခိုက်တယ်လို့ပြောလိုက်ရင်ကိုယ်ကတော့ဟိုအယူလိုတတ်မှတ်ကြတော့မှာပဲဆိုတာမျိုးအမြင်နေလဲရှိတတ်တယ်ဆိုတော့အဲ့လိုမျိုးစိုးရိမ်နေတဲ့သူမျိုးကိုရောဆရာမအနေနဲ့ဘယ်လိုမျိုးအကြံပေးချင်ပါလဲရှင့်
ဆိုတော့အခုနောက်ပိုင်းမှာကျွန်မတွေ့လာရတာပေါ့ဟိုမြန်မာနိုင်ငံမှာဆိုလို့ရှိရင်လေဒီအထူးသဖြင့်လူငယ်ပိုင်းနေပေါ့နော်လူငယ်ပိုင်းနေမှာအဒီ mental illness နဲ့ပတ်သက်ပြီးတော့သူလက်ခံလာကြတယ် depression ဆိုတာ common ဖြစ်တယ် depression ဆိုတကယ်တမ်းကျတော့ကျွန်မတို့အရင် common ဖြစ်တယ်ဘယ်လောက်ထိ common ဖြစ်လဲဆိုရင်လူဟို9ယောက်မှာ1ယောက်လောက်ရှိနိုင်တယ်ဆိုလိုတာဟိုစဉ်းစားကြည့်လိုက်လေ adults 9ယောက်စုစုစုစုရှိပြီဆိုအဲ့9ယောက်ထဲမှာ1ယောက်က possibility depressed လေဆိုတော့အရင်ပေါ်တယ်အရန်ပေါ်ဆိုတာဟုတ် depression ကဘလောက်ပေါ်တယ်လဲဆိုလို့ရှိရင်ဒီစီချိုယောဂရှိတဲ့သူလူလက်ပိုင်းမှာစီချိုယောဂရှိတဲ့သူထဲတော့ပို့ပြီးတော့ပေါ်နိုင်ဆိုလို့တာဆိုတော့ကျတော့ဒါဒါတွေကိုကျမတို့ကအဲဒီလူတွေပေါ့နော်ကျမတို့မြန်မာအတိုင်းဝိုင်းလူမှုပတ်ဝန်းကျင်မှာဒါဒါကိုလက်ခံဖို့ပေါ့နော်ဟိုစိတ်တက်ကြတယ်ဆိုတာဒီ weak ဖြစ်တာမဟုတ်ဘူးဟို depress ဖြစ်တာကိုတစ်ခါလေကြလို့ရှိရင်စိတ်တက်ကြတာဒီအစိတ်တက်ခံအားခွန်အားနည်းလို့ဖြစ်တာဒီလိုလည်းမဟုတ်ဘူးဟို depression လူတယောက်က depression ဖြစ်ကျွန်တော် depression က common ဖြစ်လို့ depression အနေနဲ့ပြောတာပေါ့နော်တခြားစိတ်ပူပန်တဲ့ anxiety လို့ပါလို့ဆိုတာလည်းအတူတူပါပဲဟိုယောဂတစ်ခုဖြစ်လာစေတဲ့အကြောင်းနဲ့မှာကအကြောင်းအများကြီးပါတယ်ဟိုမိသားစုဒီ genetic အခုနောက်ပိုင်းဆိုကျွန်တော်တို့ genetically ဒါကဟို predispose ဖြစ်တယ်ပေါ့နော်ဟိုမျိုးမျိုးမှာဒီမိဘမှာရှိရဲဆိုသားသမီးမှာရှိနိုင်တဲ့ဘာသာဘောတဘာဝရှိဆိုတော့ဒါတွေကလည်းများလာနောက်တစ်ခါဒီ social factors တွေပေါ့နော်ဒီ socially လူမှုဝန်ကျင်မှာဖြစ်နေတယ်ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့အကုန်လုံးခံစားနေရတာမြန်မာပြည်မှာဖြစ်နေတဲ့အဲဟိုဟိုလုံးလုံးစေစုံမုံတိုင်းပေါ့နော်ဒီဟိုမုခါမုံတိုင်းကဖြစ်နေရဆိုတော့ဟိုရခိုင်မှာရှိမြန်မာလေးမှာရှိမြန်စကိုင်းမှာရှိမြန်ရဆိုတော့အကုန်လုံးတဲ့ကျွန်တော်တို့ပူပန်ကြတယ်ဟိုမကြသေးခင်ကဆိုရင်ဟိုပစီကြီးမှာဖြစ်သွားတဲ့ဟာမျိုးအဖြစ်ရမျိုးပေါ့နော်ဒီလိုဖြစ်အစိုးရကျွန်တော်တို့ကုန်ကြနေရဆိုတော့ဒါတွေကကျွန်တော်တို့ရဲ့ခံစားချက်တွေကိုအများကြီးပဲဟိုတွန်းပို့မှာပေါ့နော်ခံစားချက်တွေပြင်းထန်တဲ့ခံစားချက်တွေဖြစ်အောင်တွန်းပို့မှာဆိုတော့ကြတော့ဒီဟာတွေအကုန်လုံးကိုကျွန်တော်တို့ခြုံပြောရမယ်ဆိုရင် depression ဖြစ်တာဒီဟိုဟိုတော့မဟုတ်ဘူးပေါ့နော်ဟိုအချက်စရာတခုမဟုတ်ဘူးဟိုကိုတယောက်တည်းကြီးတိမ့်ပြီးတော့ခံစားရမယ့်အရာလည်းမဟုတ်ဘူးဒါကျမတို့ကဟိုဘာလို့လို့ဆိုတော့ depression လို့ anxiety လို့ဒီလိုမျိုးစိတ်ယောဂပေါ့နော် mental illness တွေကုလို့ရတယ်ဆေးတွေလည်းရှိတယ် therapy တွေလည်းရှိတယ်ဆိုတော့အဲ့လိုမျိုးကုသမှုပေးနိုင်တဲ့ service တွေကိုကျမတို့ကရအောင်ပို့နိုင်တယ်ဆိုလို့ရှိရင်အဲရအောင်သွားနိုင်တယ်ဆိုလို့ရှိရင်ဒါပြန်ကောင်းလာတယ်ပြန်ကောင်းလာတဲ့ယောဂာတွေလည်းမှာပါတယ
်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့က Maimonides ဆေးရုံမှာဒီစိတ်ကျန်းမာရေးနဲ့ပတ်သက်လို့အထူးကုသပေးနေတဲ့ဒေါက်တာနီလာသွေးပါရှင်။စိတ်ကျန်းမာရေးဟာကိုယ့်ရဲ့ကျန်းမာရေးကိုလည်းထိခိုက်နိုင်တာမို့လူတိုင်းစိတ်ကျန်းမာရေးနဲ့ပတ်သက်လာရင်ပွင့်ပွင့်လင်းလင်းတိုင်းမြင်ဆွေးနွေးပြီးတော့ကုသမှုယူသင့်တယ်လို့လည်းသူကအကြံပြုပါတယ်ရှင်။အားလုံးကိုရောစိတ်ပါကျန်းမာနိုင်ကြပါစေ။ကျွန်မဆုမြတ်ပါပါရှင
်။ VOA American အသံကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကဲအခုတော့သတင်းအချင်းချုပ်ကိုမက်ကင်လေးကပြောပြပေးပါခင်ဗျာ
မြန်မာနိုင်ငံပါဝင်ကမ္ဘာတလွှမ်းမှာကျူတင်သတိပေးစနစ်တွေအကောင့်လာတဲ့အတွက်တဘာဝဘေးကြောင့်တေကြီထိခိုက်မှုတွေရောနှင်းလာတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စားနပ်ရိက္ခာအကူအညီတွေဖြန့်တောက်မယ်လို့ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP ကဒီကနေ့ပဲပြောလိုက်ပါတယ်ရှင်ပါပူဝါနယူးဂီနီနိုင်ငံရဲ့ရေပိုင်နက်နဲ့စိတ်ကန်းတွေကိုအမေရိကန်တပ်ဖွဲ့တွေအသုံးပြုဖို့အတွက်နဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်တရက်ကိုဒီကနေ့ပဲလက်မှတ်ရေးထိုးလိုက်ကြပါတယ်ဒေသတွေမှာတရုတ်နိုင်ငံဩဇာလက်မှတ်မှုတွေပေါ်စိုးရိမ်မှုတွေနဲ့အမေရိကန်ကအာရုံစိုက်နေချိန်မှာပဲသဘောတူညီမှုရရှိခဲ့တာပ
ါတရင်ချင်းချုပ်ကိုမက်ကင်လီကပြောပြပေးတာဖြစ်ပါတယ်ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်စုမွန်ဖြစ်ပြီးတော့အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sindrish Franklin Joe Giro ဖြစ်ကြပါတယ်တော်တာရှင်များနဲ့တကွာ မြန်မာပြည်သူပြည်သားအလုံးဘေးကင်းရန်ကင်းမင်္ဂလာပြည့်ဝတဲ့နေ့တွေအများဆုံးရရှိစေလိုကြောင်း VOA ကနေဆူတောင်းပေးလိုက်ပါတယ် VOA ကိုနားဆင်အားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ကခင်မောင်ဆိုမင်ပါ
This program has come to you from the Voice of America, Washington.